Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တာမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဩဂုတ်လ3ရက်တောက်ကြနေမနက်ခင်းအတန်လွင့်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးလိုင်းဒိုမီတာ32 40 48ပြင် VOA ရဲ့ Facebook စာမျက်နှာအနေကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကျော်အောင်လင်မအခုမနက်ခင်းစီစဉ်တွေကိုတင်ဆက်ပေးပါပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမှာပါအမေရိကန်ရွေးကောက်ပွဲတွေကိုတခြားနိုင်ငံတွေကဝင်ရောက်ဆက်ဖက်တာမျိုးမလုပ်နိုင်အောင်အခိုင်အမာလှုပ်ဆောင်နေတယ်လို့အမေရိကန်ထောက်လှမ်းရေးအကြီးအကဲတွေကပြောပါတယ်။မကြာခင်ကဖော်စီထားတဲ့ရခိုင်အရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုထောက်ခံကြောင်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေကပြောပါတယ်။တောင်ကျိုးပင်လယ်မှာအာဆီယံနိုင်ငံတွေနဲ့ပူးတွဲစီရေးလေ့ကျင့်ခြင်းတဲ့သဘောထားကိုတရုတ်ဘက်ကပြထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ပါခင်ဗျာ။အဲ့လိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
Why it's important.It won't change the status quo, won't change China's construction on its artificial island.
ဒါကတော့တောင်တရုတ်ပင်လယ်အတွင်းကရေပိုင်နဲ့အငင်းပွားမှုတွေကိုကာကွယ်တားဆီးရေးကျင့်ဝတ်စည်းကမ်းမူကြမ်းကိုအာဆီယံနဲ့တရုတ်နိုင်ငံတွေအကြားမှာသဘောတူညီလိုက်တဲ့အပေါ်မှာဝေဖန်သုံးသပ်သွားတာပါ။အဲဒီအကြောင်းပြင်ဘင်္ဂလားဒေ့ရှ်ရောဟင်ဂျာဒုက္ခသည်တွေလူမောင်းခိုးဂိုင်းတွေလက်ထဲရောက်မဲ့အနေရကြုံနေရတဲ့အကြောင်းနောက်တစ်ခါအိန္ဒိယနိုင်ငံမှာနိုင်ငံသားစစ်စီရေးလုပ်ရင်းနဲ့လူ၄သန်းကျော်နိုင်ငံမဲ့ဖြစ်သွားတဲ့အကြောင်းနဲ့ဇင်ဘာဘွေနိုင်ငံကရွေးကောက်ပွဲမှာလက်ရှိသမ္မတကပဲအနိုင်ရသွားတဲ့အကြောင်းစတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုချျော်သိန်းနဲ့ဒေါခင်မြတ်သက်တို့ကပြောကြပါလိမ့်မယ
်အမေရိကန်ပြည်တော်စုမှာဂျင်ဘာဘွေရှိတဲ့ရွေးကောက်ပွဲတွေကိုဝင်ရောက်နှောက်ယှက်ဖို့ရုရှားနဲ့တခြားနိုင်ငံတွေကလှုပ်လှနိုင်ခြင်းရှိတာတွေပေါ်ဆိုရင်ကြောင်းနဲ့တံပြန်လှုပ်ဆောင်ချက်တွေကိုအခိုင်အမာလုပ်နေတဲ့အကြောင်းအမေရိကန်လူမျိုးရေးဆိုင်ရာထိတန်းကောင်းဆောင်တွေအားလုံးရှာရှာပါပါပူးတွဲပြီးဂျာတာဘရီနေကသမ္မတအင်ပီတိုသတင်းစာရှင်းလင်းပွဲမှာပြောဆိုသွားကြပါတယ်။အမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးဒန်ကော့စ်ကအမေရိကန်ပြည်ထောင်စုအားနည်းအောင်နဲ့အကွက်ကွက်အပြားပြားဖြစ်အောင်လုပ်ဖို့ရုရှားကကြိုးစားနေတာကိုကျွန်တော်တို့စက်ပြီးတွေ့နေရပါတယ်။ကျွန်တော်တို့ရဲ့ပြည်တွင်းနိုင်ငံရေးအခင်းအကျင်းကိုဩဇာလွှမ်းမိုးဖို့ကြိုးစားခြင်းနဲ့ရွယ်ချက်ရှိတာရုရှားတနိုင်ငံတည်းတော့မဟုတ်ပါဘူးလို့ပြောပါတယ်။ရွေးကောက်ပွဲမှာဝင်ရောက်ဆက်ဖက်တာနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ဘေးကင်းလုံခြုံရေးကိစ္စတွေကိုထိတ်တန့်ဦးစားပေးဖြစ်တမန်လှုပ်ဆောင်ဖို့သမ္မတဒေါ်နယ်ထရမ့်ကကျွန်တော်တို့ကိုအတိအကျညွှန်ကြားထားပါတယ်လို့လည်းကော့စ်ကပြောပါတယ်။ဂျာတာဘရီနေ့ရှင်းလင်းပွဲမှာ FBI ညွှန်ကြားရေးမှူးခရစ္စတိုဖာရေအမိမြေလုံခြုံရေးဝန်ကြီးကာစတင်နီယယ်ဆန်အမျိုးသားလုံခြုံရေးအေဂျင်စီ NSA ညွှန်ကြားရေးမှူးကြီးတဲ့ဗိုလ်ချုပ်ကြီးပေါ်နာကာဆိုနဲ့တို့လည်းပါဝင်တက်ရောက်ကြပါတယ
်။ဇင်ဘာဘွေနိုင်ငံမှာလက်ရှိသမ္မတ Emmerson Mnangagwa ရွေးကောက်ပွဲမှာအနိုင်ရရှိတယ်လို့ဇမ်ဘာဘွေရွေးကောက်ပွဲကော်မရှင်ကနေကြေညာလိုက်ပါတယ်။ဇမ်ဘာဘွေနိုင်ငံကနယ်မြေ10ခုစလုံးမှာမနက်ကဝါကမဲအရေးအတွက်အားလုံးရဲ့50တက်သမ8ရာခိုင်နှုန်းရရှိပြီးအတိုက်ခံခေါင်းဆောင် Nelson Chamisa ကမဲအားလုံးရဲ့44တက်သမ3ရာခိုင်နှုန်းရရှိခဲ့တယ်လို့ဆိုပါတယ်။ဒီရလတ်ကိုရွေးကောက်ပွဲကော်မရှင်ရုံးမှာကန့်ကွက်နေကြတဲ့အတိုက်ခံအဖွဲ့ဝင်တွေကိုရဲတွေကနေဖယ်ရှားပစ်ခဲ့ပါတယ်။အတိုက်ခံ MDC ပါတီကတော့အခုမဲရေတွက်မှုကိုမခိုင်မာဘူးလို့ယူဆပြီးညှင်းဆန်ပါတယ်။အတိုက်ခံခေါင်းဆောင် Nelson Chamisa ကဒီသမရရွေးကောက်ပွဲမှာသူအနိုင်ရတယ်လို့သတင်းထုတ်တွေကိုပြောနေကြတာဖြစ်ပြီးအာရယဇနု PF ပါတီကမဲမတမာမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ ZEC လို့ခေါ်တဲ့ဇမ်ဘာဘွေရွေးကောက်ပွဲကော်မရှင်ကတော့မဲမတမာမှုတွေတစုံတရာမရှိခဲ့ဘူးလို့ဆိုပါတယ်။မဲမတမာမှုရှိတယ်လို့ဆွဆွဲပြီး Harare မြို့တော်မှာဆန္ဒပြနေတဲ့အတိုက်ခံတွေကိုအာနာဘိုင်းရဲ့နှိမ်နှင်းမှုကြောင့်တေဆွမ်းရသူပေါင်းက6ယောက်ရှိပါပြီ
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်စီကနေနောက်ထပ်စာတစ်စောင်ကိုသမ္မတဒေါ်နယ်ထရမ့်လက်ခံရရှိတယ်လို့သမ္မတအင်ပြူတော်ကပြောပါတယ်။အင်ပြူတော်ပြောခွင့်ရဆာရာဟက်ဂဘီဆန်ဒါစ်ကဥက္ကဋ္ဌကင်ကသမ္မတထရမ့်စီရေးတဲ့စာတစ်စောင်ကိုဩဂုတ်လတရနေ့ကလက်ခံရရှိပါတယ်။ကောင်းဆောင်တို့အူကြစာအဆက်သွယ်ဆက်ရှိနေတာဟာစင်ကာပူမှာသူတို့နှစ်ဦးဆွေးနွေးထားတာရဲ့နောက်ဆက်တွဲအနေနဲ့ယူရပါတယ်။ဒါအပြင်အမေရိကန်မြောက်ကိုရီးယားပူးတွဲထုတ်ပြန်ချက်ပါဂရီကဝတ်တွေကိုရှေ့တိုးဖော်ဆောင်ဖို့ယူရလဲဖြစ်ပါတယ်လို့ပြောပါတယ်။ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်သွားကြဖို့ထိပ်သီးအစည်းအဝေးမှာနှစ်ဖက်ကြားကတိပြုထားကြတာပါ။ဒါပေမဲ့ကင်ဂျွန်နဲ့သမ္မတထရမ့်တို့လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်မှာတော့နျူကလ িয়ার ကင်းရှင်းအောင်မြောက်ကိုရီးယားဘက်ကဘယ်လိုနည်းလမ်းနဲ့ဘယ်ချိန်ကာလမှာလှုပ်ဆောင်မှာလဲဆိုတဲ့အသေးစိတ်တွေတော့မပါပါဘူး။သမ္မတထရမ့်ကစာအတွက်ကျေးဇူးတင်ကြောင်းနဲ့မကြာခင်မှာတွေ့ဆုံဖို့မျှော်လင့်နေကြောင်းကိုရီးယားစစ်ပွဲအတွင်းကြာဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ရုပ်ကျွန်းတွေလို့ယူဆရတာတွေကိုပြန်လည်လွှဲပြောင်းပေးတဲ့အတွက်ကျေးဇူးတင်တဲ့ကြောင်းကင်ဂျွန်ကိုပြောထားတာကိုသာသာပရိနေဆော့ပိုင်းက Twitter မှာရှိပါတယ
်။ American နိုင်ငံသား Protestant Christian ဖုန်းတော်ကြီး Andrew Branson ကိုဖမ်းဆီးထိန်းသိမ်းမှုနဲ့ဆက်နွယ်ပြီးတာဝန်ရှိတဲ့တူရကီတရားရင်နဲ့ပြည်ထောင်ဝင်ကြီးတွေပေါ်မှာ American ဘက်ကအရေးယူဒဏ်ခတ်တာတွေအတွက်လက်တုံ့ပြန်မယ်လို့တူရကီဘက်ကပြောပါတယ်။တူရကီဒုတိယသမ္မတ Forward OK ကသူ့ရဲ့ Twitter ကနေအခုလိုလက်တောင့်ပြန်မယ်လို့ချင်းချောက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့တူရကီနိုင်ငံကစီးပွားရေးဝန်ကြီး Birat Albayrak ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ထိတ်တဲရင်ဆိုင်လို့တဲ့သဘောတိတ်မတွေ့ရပဲ။တမိုင်းကြောင်းအရခိုင်မာတဲ့ဆက်ဆံရေးရှိတဲ့မဟာမိတ်နှစ်နိုင်ငံကြားမှာဒီကိစ္စကိုတန်တမာရေးနည်းလမ်းနဲ့ဖြေရှင်းဖို့အတွက်ဦးစားပေးပြီးလှုပ်ဆောင်မှာဖြစ်ကြောင်းဖော်ပြထားပါတယ်။တူရကီတရားရေးဝန်ကြီး Abdul Hamid Gül နဲ့ပြည်ထောင်ရေးဝန်ကြီး Süleyman Soylu တို့ဟာဖုန်းတော်ကြီး Branson ကိုမတရားဖမ်းဆီးမှုမှာပါဝင်တယ်လို့ American ကပြောပြီးဗုဒ္ဓဖူးနေမှာပဲသူတို့ဟာတန်တမာရေးအရာရောငွေကြေးကြေးအရာပါအရေးယူခံခဲ့ရတာဖြစ်ပါတယ်။တူရကီနိုင်ငံမှာ2016တုန်းကမအောင်မြင်တဲ့အာဏာသိမ်းမှုမှာပါဝင်ခဲ့မှုနဲ့ American အခြေစိုက်တူရကီတရားဟောဆရာဖီတူလာဂူလန်ကိုပြန်ပြီးပို့ဖို့အတွက်တူရကီဘက်ကတောင်းဆိုနေတာဖြစ်ပြီးအခုအဖမ်းခံရတဲ့ American ဖုန်းတော်ကြီးဟာဂူလန်ရဲ့နောက်လိုက်တွင်နဲ့ဆက်နွယ်မှုနဲ့အကြမ်းဖက်မှုတရှိုးလုံးမှုဆက်ဆွဲချက်တွေနဲ့တူရကီမှာတရားရင်ဆိုင်နေရတာဖြစ်ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 933လိုင်းထိုမီတာ40 kHz 9683ไลโดมิเตอร์48 kHz 6153ญาเนดุติยานายวะมาไลแลมิเตอร์190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီကြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ไลโดมิเตอร์20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ view ကနေတောက်ကြမလက်ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်အရေးအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းတာကိုရှစ်တောင်ရှားနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကကြိုဆိုလိုက်ပါတယ်။စင်ကာပူနိုင်ငံမှာဩဂုတ်လ2ရက်နေ့ကကျင်းပတဲ့50ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာအဲ့လိုဖော်ပြထားတာပါ။ရခိုင်ပြည်နယ်မှာပြည်လည်တင့်မြတ်ရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုဆောင်ရွက်နိုင်ဖို့အမျိုးသားအစီအစဉ်တရက်အနေနဲ့ဆိုပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဇူလိုင်လ30ရက်နေ့မှာမြန်မာအစိုးရကဖွဲ့စည်းလိုက်တာပါ။ဒီကော်မရှင်မှာဖိလစ်ပိုင်နိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းရိုဇာရီယိုမာနာလုကဥက္ကဋ္ဌဖြစ်ပြီးကုလသမဂ္ဂလူသားချင်းစာနာမှုလူခံမြန်ဆိုင်ရာဒုတိယအတွင်းမှုချုပ်ဟောင်းဂျပန်သံမကြီးကန်ဇိုအိုရှိမာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်း UNICEF အဆင့်မြင့်အကြံပေးပုဂ္ဂိုလ်ဟောင်းနဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်အဆင့်မြင့်အရာရှိဟောင်းပေါမောက်ခဒေါက်တာအောင်ထွန်းသက်တို့အဖွဲ့ဝင်ဖြစ်ပါဝင်ပါတယ်။ဒါ့အပြင်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးတည်ဆောက်နိုင်ဖို့လူမှုအတိုင်းအဝိုင်းမျိုးမျိုးကြားမှာတဟဇာတာဖြစ်မှုနဲ့ပြန်လည်တင့်မြတ်ရေးတို့ကိုအားပေးမြင့်တင်ဖို့ရခိုင်ပြည်နယ်မှာရေရှိခိုင်မာပြီးဒန်းတူညီမျှတဲ့ဖွံ့ဖြိုးတိုးတက်မှုဖြစ်ပေါ်လာဖို့မြန်မာနိုင်ငံရဲ့ကြိုးပမ်းအားထုတ်မှုတွေကိုဆက်ပြီးထောက်ခံပံ့ပိုးသွားမယ်အကြောင်းလဲအာဆီယံနိုင်ငံကြိုင်းဝန်ကြီးတွေရဲ့ပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။လက်ရှိအာဆီယံအလဲကျဥက္ကဋ္ဌစင်ကာပူနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံနိုင်ငံကြိုင်းဝန်ကြီးများအစည်းအဝေးနဲ့တက်ဆက်တဲ့ကျင်းပဖို့ရှိတဲ့အခြေအားချထိုက်သည့်အစည်းအဝေးအာဆီယံဒေသဆိုင်ရာဖိုရမ် ARF တို့ကိုမြန်မာနိုင်ငံဆိုရဘက်ကဘီဘီဆိုင်ရာပူးပေါင်းဆောင်ရွက်ဌာနပြည်တော်စုဝန်ကြီးနဲ့နိုင်ငံကြိုင်းဌာနဒုတိယဝန်ကြီးဦးကျော်တင်တက်ရောက်နေပါတယ်။ဒါမဲ့အစည်းအဝေးတွေကိုတက်ရောက်မဲ့အမေရိကန်နိုင်ငံကြိုင်းဝန်ကြီးမိုက်မွန်ပေယိုကဦးစားပေးပြောဆိုမဲ့ကိစ္စရပ်တွေထဲမှာရခိုင်ပြည်နယ်ကိစ္စလည်းပါမယ်လို့အမေရိကန်နိုင်ငံကြိုင်းဌာနကပြောထားပါဗျ။
ညကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ထုတ်လုပ်မှုစွန့်လွှတ်ရေးဖိအားပေးဖို့နဲ့လွတ်လပ်တဲ့ကုန်သွယ်ရေးဆိုင်ရာမြင့်တင်ဖို့မျှော်လင့်ထားတဲ့အာရှခီးစဉ်အတွင်းအမေရိကန်နိုင်ငံကြိုင်းဝန်ကြီးမိုက်ပွန်ပေယိုဟာမလေးရှားနိုင်ငံကိုပထမဆုံးရောက်သွားပြီးဖြစ်ပါတယ်။ဝန်ကြီးပွန်ပေယိုဟာသူ့ရဲ့ခီးစဉ်အတွင်းတွားရောက်တဲ့နိုင်ငံတွေကိုမြောက်ကိုရီးယားပေါ်မှာအမေရိကန်ရဲ့အရေးယူမှုတွေနဲ့ဖိအားပေးနေတာကိုဆက်လက်ထောက်ခံဖို့အတွက်တွန်းအားပေးမှာဖြစ်ကြောင်းမလေးရှားနိုင်ငံကွာလာလမ်ပူအတော်လင်းခီးစဉ်အတွင်းမှာသတင်းတောက်တွေကိုပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဂျွန်လတွေ့ဆုံပြီးချိန်ကစပြီးအမေရိကန်အရာရှိတွေကမြောက်ကိုရီးယားအစိုးရဟာသူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေဆွလွန်မယ်လို့အကောင်းမြင်နေပေမဲ့မြောက်ကိုရီးယားဘက်ကတော့ဒီလုပ်ငန်းစဉ်အတွက်လှုပ်ဆောင်တဲ့အထောက်အထားဘာမှမတွေ့ရသေးပါဘူး။အမေရိကန်ရှေ့ဘက်ကမ်းရိုးတန်းအထိရောက်အောင်ပြစ်နိုင်တဲ့တိုက်ချင်းပြတုံးကြီးတိဆောက်နေတဲ့စခန်းမှာမြောက်ကိုရီးယားဒုံးကျည်အစ်စ်တွေဆက်ပြီးတိဆောက်နေတယ်လို့အမေရိကန်ထောက်လှမ်းအရာရှိတွေကယုံကြည်ကြောင်း Washington Post သတင်းစာရေးကအင်ကာနဲ့ရေးသားခဲ့ပြီးနောက်ပိုင်းမြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေဆက်လုပ်နေမယ်ဆိုတာကိုစိုးရိမ်မှုတွေရှိနေပါတယ်။ဝန်ကြီးပွန်ပေယိုဒီခီးစင်တွင်စင်ကာပူမှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံတဲ့အခါမြန်မာနိုင်ငံရခိုင်ပြည်နယ်ရိုဟင်ဂျာအရေးစိုက်ဘာလုံခြုံရေးတို့ပြင်တောင်တရုတ်ပင်လယ်ပြဿနာကိုပါဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။
တောင်တရုတ်ပင်လယ်ကပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာတရုတ်နိုင်ငံကအရှိတောင်အရှနိုင်ငံတွေနဲ့ပူးတွဲပြီးစီးရေးလေ့ကျင့်နေတယ်ဆိုတာပူးတွဲကျင်ညာချက်မူကြမ်းတစ်ခုထဲမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းတခြားနိုင်ငံတွေကတော့မထည့်ဘူးလို့ပြောထားတာကြောင့်ဒါဟာအမေရိကန်ဩဇာရော့သွားအောင်လုပ်ဖို့ကြိုးစားတာလို့လိလာသူတွေကမြင်ပါတယ်။ရေနံနဲ့တဘောတောင်ကပူးတွဲရှာဖွေရေးပါပါဝင်တဲ့တရုတ်နိုင်ငံရဲ့အခုလိုအဆိုပြုချက်ဟာတောင်တရုတ်ပင်လယ်မှာသူ့ရဲ့ဩဇာလွှမ်းမိုးမှုကိုချက်ထွင်မှုကြိုးပမ်းချက်တွေရဲ့တစိတပိုင်းဖြစ်တယ်မြင်ရပါတယ်။ဒါပြင်နေမြေပိုင်တယ်လို့ပြောထားကြတဲ့တခြားနိုင်ငံတွေကိုကြောတော်နောက်ခံပေးထားတဲ့အမေရိကန်ကိုဖယ်ထုတ်တဲ့လုပ်ရတခုလို့လည်းသုံးသပ်ကြပါတယ်။တောင်တရုတ်ပင်လယ်ရေပြင်ပိုင်တဲ့တခုလို့နှီးပါးကိုသူပိုင်တယ်လို့တရုတ်ကပြောထားတာပါ။ တရုတ်နဲ့ရှီတောင်အရှေ့နိုင်ငံများဖွဲ့အာဆီယံကြားတောင်တိုးပင်လယ်ထဲမှာပြည်မှုလုံဆောင်မှုဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေကိုရေးဆွဲနေတာနှစ်အတော်ကြာနေပါပြီ
။ American သတင်းမီဒီယာတွေအပေါ်မှာနှုတ်အဖြစ်တိုက်ခိုက်မှုအတွက် American သမ္မတ Donald Trump ကိုကုလသမဂ္ဂကိုယ်စားလှယ်တွေနဲ့လူခွင့်ရေးဆိုင်ရာ Inter-American Commission IACHR ကနေရှုံချဝေဖန်လိုက်ပါတယ်။လက်ရှိအုပ်ချုပ်နေတဲ့အစိုးရတည်းရဲ့တာဝန်ခံတာဝန်ယူမှုရိုးသားမှုနဲ့ပွန်လင်းမြင်တမ်းမှုရှိရတဲ့လှုပ်ဆောင်ရင်းမှာသတင်းမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအားပြောင်းအောင်လုပ်ဖို့အတွက်သမ္မတ Trump ကကြိုးစားနေတယ်လို့ကုလသမဂ္ဂနဲ့ IACHR ကသတင်းလွတ်လပ်ခွင့်ဆိုင်ရာအထူးကိုယ်စားလှယ်တွေဖြစ်တဲ့ David K နဲ့ Edison Lancer တို့ကကြာကြာပြတင်းနေမှာပြောကြလိုက်တာဖြစ်ပါတယ်။သမ္မတရဲ့တိုက်ခိုက်မှုတွေဟာသတင်းတင်ပြမှုတွေကိုအားပြော့သွားအောင်နဲ့အချက်လက်အမှန်တွေကိုတန်တရားတွေတိုးလာအောင်မဟာဗျူဟာကြာကြာနဲ့လှုပ်ဆောင်နေတာလို့ကြေညာချက်ထုတ်ပြန်ပြီးပြောဆိုလိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသမ္မတကသူမနှစ်သက်တဲ့သတင်းဌာနတွေကိုအပြစ်တင်ဝေဖန်ရင်သူနှစ်သက်တဲ့ Fox သတင်းဌာနနဲ့ပတ်သက်ပြီးချက်သက်ပြင်းနေမှာပဲသူ့ Twitter ကနေအမွှန်းတင်ရေးသားခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုအနေနဲ့အွန်လိုင်းပေါ်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတရုတ်နိုင်ငံကတောက်လျှောက်ကန့်သတ်ချုပ်ချယ်လာတဲ့ပေါ်အလေးနဲ့စိုးရိမ်စရာဖြစ်တယ်လို့နိုင်ငံခြားရေးဌာနတာဝန်ရှိသူတူကကြာသာပတိနေ့မှာပြောပါတယ်။တရုတ်နိုင်ငံမှာ Google ကုမ္ပဏီကသူတို့ရဲ့အချက်လက်ရှာဖွေစနစ်ကိုပြန်ပြီးစတင်ဖို့လုပ်နေတဲ့အစီအစဉ်ပေါ်အခုလိုတုံ့ပြန်ပြောဆိုတာပါ။ဈေးကွက်ထဲဝင်ရောက်ခွင့်ရဖို့တမချက်တစ်ခုအနေနဲ့အွန်လိုင်းပေါ်မှာတင်တာတွေကိုပိတ်ပင်တာဒါမှမဟုတ်စင်ဆာလုပ်တာမျိုးအမေရိကန်ကုမ္ပဏီတွေကိုတရုတ်ကအတင်းအကျပ်လုခိုင်းတဲ့ပေါ်ကျွန်တော်တို့အခိုင်အမာကန့်ကွက်ပါတယ်လို့အဲ့ဒီတာဝန်ရှိသူကပြောပါတယ်။ဝက်ပေါ်မှာလွတ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်တဲ့တရုတ်အစိုးရရဲ့လုံဆောင်ချက်တွေကိုထောက်ပြပြီး Google ကသူတို့ရဲ့ online ရှာဖွေရေးစနစ်ကို2010ပြည့်နှစ်မှာအရင်ဆုံးပိတ်ပစ်လိုက်တာပါ။ဒါပေမဲ့လည်းတရုတ်အတွက်တည်ချလုပ်ထားတဲ့ Android Mobile စနစ်ပေါ်မှာ online ရှာဖွေရေးစနစ်တစ်ခုကိုပြန်ဆောက်ဖို့ Google ကလုံဆောင်နေတာအတော်ခီးရောက်နေပြီလို့ကုမ္ပဏီဝန်ထမ်းတူက The Intercept online စာဆောင်ကိုဖွင့်ချပြောဆိုထားပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုချကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာခဲ့ကြတာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ဇင်ဘာဘွေရွေးကောက်ပွဲရလဒ်နဲ့အာဆီယံဆွေးနွေးပွဲအကြောင်းသတင်းတွေမတိုင်ခင်မှာရိုဟင်ညာဒုက္ခသည်တွေကြုံနေရတဲ့အန္တရာယ်တစ်ခုအကြောင်းကိုအရင်နားဆင်ရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ဆက်ပဇာဒေသဒုက္ခသည်စခန်းတွေကထောင်ပေါင်းများစွာသောရိုဟင်ညာဒုက္ခသည်တွေဟာလိန်လုသားတွေအဖြစ်အတင်းကျပ်အလုတ်ခိုင်းစေခံရသူတွေအဖြစ်အနိုင်ကျင့်အမျက်ထုတ်မဲ့လူမောင်ခိုးကူးတွေကူးသူတွေရဲ့လက်ထဲကြောက်အောင်မဲ့အနေနဲ့ရင်ဆိုင်နေရတယ်ဆိုပြီးတော့နိုင်ငံတကာရွှေ့ပြောင်းနေတဲ့သူများဆိုင်ရာအဖွဲ့ IOM ကထုတ်ပြန်တဲ့ဒီမကြာခင်တော့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ် IOM ရုံးချုပ်ရှိရာဂျနီဗာကနေပြီးတော့ VOA သတင်းတော့ research line ပြပို့ထားတဲ့သတင်းကိုကိုကျော်သိန်းဆက်ပြီးတော့ပြပြပါလိမ့်မယ
်ကောက်ဆက်ပဇာဒေတာကလူတွေပြစ်ကြက်ပြီးဖြစ်တယ်လို့ဆောက်ထားတဲ့ဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာဒုက္ခသည်တသန်နီးပါးနေထိုင်နေကြတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောထားပါတယ်။အဲ့ဒီအထက်က9သိန်းကျော်ကတော့ပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့နောက်ဆက်တွဲနှိမ်နှင်းဖြိုခွဲမှုတွေဖြစ်ပြီးထွက်ပြေးသွားကြသူတွေပါ။ရင်ဆိုင်ရတဲ့အခြေအနေကနေလွတ်အောင်ထွက်ပြေးသွားကြရတာကြောင့်ဘင်္ဂလားဒေ့ရှ်ကိုရောက်တဲ့အချိန်သူတို့မှာအဝေအစားတချို့ကလွဲလို့ဘာမှပါမသွားကြပါဘူး။ IOM လို့နိုင်ငံတကာအဖွဲ့အစည်းတွေကဒီဒုက္ခသည်တွေသူတို့ကိုသူတို့ခေါ်တဲ့အတိုင်းရိုဟင်ဂျာလို့ခေါ်ဖို့သုံးဆွဲပေမဲ့မြန်မာတာဝန်ရှိသူတွေကတော့ဒီလိုခေါ်ဆိုသုံးဆွဲတာကိုအတိအမှန်မပြုပါဘူးဆင်းရဲနွမ်းပါလာတဲ့သူတို့အခြေအနေနဲ့အလုတ်ကိုင်းအခွင့်အလမ်းကလည်းမရှိတာကြောင့်လူကုန်ကူးသူတွေအမျက်ထုတ်အုံချမဲ့တိတ်ကိုစိုးရိမ်ပွဲအခြေအနေရှိနေတယ်လို့ IOM ကပြောပါတယ်အထူးသဖြင့်တော့အမျိုးသမီးနဲ့မိန်းကလေးတွေဟာလိင်လုံငန်းထဲမှာအုံချခံရပြီးနှိမ့်ဆက်ညှဉ်းပန်းခံရမဲ့အန်ဒရယ်ပိုကြီးတယ်လို့ IOM ကပြောပါတယ်အမျိုးသမီးတွေနဲ့အသက်17နှစ်လောက်အထိငယ်ရွယ်တဲ့မိန်းကလေးတွေဟာလူမောင်ကိုကူးခံရပြီးကျွန်လူပြုမှုခံရမယ့်အခြေအနေတွေနဲ့ရင်ဆိုင်ရမယ့်အန်ဒရယ်သိကြည့်တယ်လို့ IOM ပြောခွင့်ရ Paul Dillon ကပြောပါတယ
် There is a burgeoning cottage industry and manufacturing where you know you have many young men who are looking for
အိမ်နွေးစက်မှုလုပ်ငန်းကသိကိုထုံးကားနေပြီးအလုပ်ရှာတဲ့လူငယ်တွေကလည်းအများကြီးရှိနေပါတယ်အဲ့ဒီလိုလုပ်ငန်းဝင်ပတ်ဝန်းကျင်မျိုးမှာဒီလူငယ်တွေနိုင်ချင်းအမျက်ထုတ်ခံရမယ့်အန္တရာယ်ကတိတ်ကိုမြင်မှားပါတယ်။ငွေလေးနည်းနည်းပေးပြီးအလုပ်ချိန်ကြာကြီးခိုင်းတဲ့အလုပ်မျိုးတွေပါ။တချို့ဖြစ်ရက်တွေမှာသူတို့အိမ်တွေကိုပုံမှန်လိုပြန်ခွင့်အောင်မရကြပါဘူး
။လူမောင်ခိုးရာဇဝတ်မှုရဲ့တိတ်ကိုခိုးချောင်ခိုးဝဲနိုင်တဲ့သဘာဝကြောင့်လွန်ခဲ့တဲ့ဆယ်လအတွင်းလူမောင်ခိုးကူးခံရသူ88ယောက်ကိုပဲ IOM ကသိရှိဖော်ထုတ်နိုင်ပါတယ်။ဒါပေမဲ့ဒီအခြေအတွက်ဟာတကယ်ဖြစ်နေတဲ့အခြေအတွက်ရဲ့အစိတ်အပိုင်းလေးတစ်ခုပဲရှိတယ်လို့ IOM ကပြောပါတယ်။ထမောများစွာသောလူတွေဟာ ပုံသဏ္ဍာန်မျိုးမျိုးနဲ့လူမောင်ခိုကူးခံရမယ့်အန်ဒရယ်ရှိနေတယ်ဆိုရဲအထောက်အထားများပြားရထားတယ်လို့ IOM ကပြောပါတယ်။ကောက်ဆက်ပဇာဒေသမှာလူမောင်ခိုကူးမှုတိုက်ဖျက်ရေးလှုပ်ဆောင်ချက်တွေကိုညှိနှိုင်းဆောင်ရွက်တာမှာ IOM ဟာဥဆောင်အဖွဲ့အစည်းပါ။လူမောင်ခိုကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကို IOM အနေနဲ့အရှိန်မြင့်လှုပ်ဆောင်နေတယ်လို့ IOM ပြောခွင့်ရဒီလွန်ကပြောပါတယ်။ဒီလုပ်ငန်းတွေထဲမှာလူမြောက်လာသူတွေကိုအကောက်အွယ်ပေးတာမဖြစ်အောင်ကြိုတင်တားဆီးကောက်ခဲ့တာရုပ်ပိုင်းစိတ်ပိုင်းအထောက်ပံ့ပေးတာတွေအပြင်လူမောင်ခိုကူးခံရသူတွေကိုဥပဒေကြောင့်အထောက်ပံ့ပေးတာတွေလည်းပါဝင်တယ်လို့ပြောပါတယ်ခင်ဗျာ
အဲ့ဒါကတော့လူမောင်ခိုဂိုင်းနေတဲ့ဒီရိုညာဒုက္ခတွေဆက်ဆက်မှုဘယ်လိုရှိနေလဲသူတို့အနေနဲ့ဘယ်လောက်ကြောက်ရွံ့နိုင်လဲဆိုတာနဲ့ပတ်သက်ပြီးကိုကျော်အသိတင်ပြခဲ့တာပါအခုတစ်ခါအိန္ဒိယနိုင်ငံကသတင်းတပုတ်ကိုကြားပါလိမ့်မယ်အိန္ဒိယနိုင်ငံရဲ့နိုင်ငံသားဥပဒေအရပြန်လည်စီစဉ်ရင်းနိုင်ငံမဲ့ဖြစ်သွားနိုင်တဲ့လူပေါင်း၄သန်းကျော်ရဲ့အခြေခံရပိုင်ခွင့်တွေနဲ့တခြားဝန်ဆောင်မှုတွေကိုဆက်ပြီးတော့ရရှိစေဖို့အိန္ဒိယအာဏာပိုင်ကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒီအကြောင်း VOA သတင်းတော်လီဆာရှလိုင်းကပဲ VOA ဒီဂျနီဗာကနေပြီးတော့ပေးပို့ထားတဲ့သတင်းတော်ကိုဦးကျော်စံသားကပြောပြပါလိမ့်မယ်
။အိန္ဒိယအစိုးရအနေနဲ့လူပေါင်း၄သန်းကျော်ကိုနိုင်ငံသားဖြစ်ခွင့်ရုပ်သိမ်းဖို့မကြာခင်ကဆုံးဖြတ်လိုက်တဲ့အတွက်ကြောင့်ဘာတွေဖြစ်လာနိုင်တယ်ဆိုတာကိုသိလိုက်ရတာဟာသိတ်လျင်မြန်လွန်းတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကဆိုပါတယ်။အဲ့လိုနိုင်ငံသားအခွင့်အရေးဆုံးရှုံးဖို့ချင်းချောက်ခံရသူတွေဟာ1981ဘင်္ဂလားဒေ့ရှ်လွတ်လာရေးစပွဲပြီးအာတန်ပီနယ်ရဲကိုဝင်ရောက်ခဲ့ကြသူတွေစီကဆင်းသက်လာသူတွေဖြစ်ကြပါတယ်။ကမ္ဘာပေါ်မှာနိုင်ငံမဲ့လူပေါင်း10,000,000ခန့်ရှိနေတာကို2024မှာဆုံးခန်းတိုင်စီရေးလှုပ်ဆောင်နေတဲ့ဒီလိုကုလသမဂ္ဂအေဂျင်စီအဖွဲ့အစည်းတစ်ခုအဖို့ဒီကိစ္စရှေ့အလားအလာဟာသိကိုစိုးရိမ်ကြလည်းဖြစ်နေပါတယ်။ UNHCR ရဲ့ပြောခွင့်ရဝီလျံစပင်လာကတော့ဒီအပေခံလူသားတွေဟာနိုင်ငံသားဖြစ်မဲ့မဖြစ်ဘူးဆိုတာမသေးကြသေးဘူးလို့ view ကိုပြောပါတယ
် Many may ultimately be declared Indian citizens at the end of this process at the same time others may be at risk of statelessness the process is still under way and
စီစဉ်မှုအပြီးမှာသူတို့အများအပြားကိုနိုင်ငံသားတွေဖြစ်တယ်လို့ကြေညာနိုင်တယ်လို့ကျန်တဲ့လူတွေနိုင်ငံမဲ့တွေဖြစ်သွားနိုင်တဲ့အန္တရာယ်ရှိနေပါတယ်စည်းစစ်တဲ့လုပ်ငန်းကမပြီးသေးပါဘူးကျွန်တော်တို့အနေနဲ့အိန္ဒိယအာဏာပိုင်တွေကိုမြစ်တာရက်ခံထားပါတယ်နိုင်ငံသားမဖြစ်တဲ့သူတွေကိုလည်းမောင်းမထုတ်ပါနဲ့လို့
လူခွင့်ရေးမဟာမင်းကြီးယုံကပြောခွင့်ရရဗီနာရှန်ဒါဆန်နီကလည်းဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့တသဘောတည်းပါပဲနိုင်ငံမဲ့ဖြစ်မဲ့ဆိုတဲ့ကိစ္စပြောဖို့စိုးသေးတယ်လို့ဆိုပါတယ်ဒါပေမဲ့အိန္ဒိယအစိုးရအနေနဲ့ဒီစစ်စစ်မှုဖြစ်စဉ်ကိုဘယ်လိုပဲဆက်လုပ်လို့ပွင်လင်းမြင်သာမှုစစ်စစ်နဲ့ခွဲခြားမှုမရှိတပြေးညီဆောင်ရွက်ဖို့လိုအပ်တယ်လို့ VOA ကပြောပါတယ
် There must not be any disenfranchisement they should ensure that people have access to their basic services that they're adequately informed about
ခွဲခြားဘေးဖယ်တာတွေလောကမရှိသင့်ပါဘူးဒီလူတွေအားလုံးအခြေခံဝန်ဆောင်မှုတွေရရှိစေသင့်ပါတယ်မူဝါဒတွေအခြေအနေတွေနဲ့လိုအပ်ရင်ဥပဒေအရဘယ်လိုကူစားနိုင်တယ်လုံဆောင်နိုင်တယ်ဆိုတာတွေကိုပါအလုံးအလောက်အသိပေးရပါလိမ့်မယ်
ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ဒီဖြစ်စဉ်ကိုနီနီကကစောင့်ကြည့်နေမယ်လို့လည်းဆိုကြပါရယ်အခုလိုအခြေအနေမရေရာဖြစ်နေသူလေးသန်းကျော်တို့ဟာနိုင်ငံသားရရှိရေးအတွက်ဆောက်ထားဆောင်ရွက်ဖို့လိုအပ်တာတွေကိုအပြည့်အဝကူညီဆောင်ရွက်ပေးဖို့လည်းအိန္ဒိယအာဏာပိုင်တွေကိုတိုက်တွန်းထားကြပါရယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
အာဆီယံစီးပွားရေးဆိုင်တဲ့သတင်းပုဒ်ကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်။တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေရှိနေတဲ့အချိန်မှာပဲအာဆီယံနိုင်ငံကြီးဝန်ကြီးများအဆင့်ဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာကျင်းပနေတာပါ။တောင်တရုတ်ပင်လယ်အတွင်းကရေချောင်းဆိုင်ရာသဘောထားကွဲလွဲမှုတွေနဲ့ပတ်သက်ပြီးတော့တရုတ်နဲ့အာဆီယံနိုင်ငံတွေကြားလိုက်နာရမယ့်စီကံကျင့်ဝတ်မူကြမ်းကိုအခုစီးပွားပိုင်းမှာဒီသဘောတူညီနိုင်ခဲ့ကြပါလေ။အာဆီယံဆွေးနွေးပွဲကထူးခြားမှုရှိတဲ့အခြေအနေတွေကိုကြည့်ကြအောင်ပါ။52ချိန်မြောက်အာဆီယံနိုင်ငံကြီးဝန်ကြီးများအဆင့်ဆွေးနွေးပွဲတွေကိုဇူလိုင်လ30ရက်နေ့ကနေဩဂုတ်လ4ရက်နေ့ထိစင်ကာပူနိုင်ငံမှာကျင်းပသွားမှာဖြစ်ပါတယ်။အာဆီယံ+3လို့ခေါ်တဲ့ တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြင်အာဆီယံဒေသတွင်းနိုင်ငံတွေကကိုယ်စားလှယ်တွေနဲ့ဆွေးနွေးပွဲတွေကိုလည်းကျင်းပသွားမှာပါဆွေးနွေးပွဲအဖွဲ့မိန်ကွန်းထဲမှာတော့စင်ကာပူဝန်ကြီးချုပ်လီရှန်လုံးကအမေရိကန်နဲ့တရုတ်ကြားတင်းမာနေတဲ့ကုန်သွယ်ရေးပြဿနာတွေဟာအာဆီယံနိုင်ငံတွေကိုပါချင်းချောက်နေတယ်လို့ဆိုပါတယ
် Trade tensions between the US and our other dialogue partners including China the EU and Canada have escalated
ကုန်သွယ်ရေးတင်းမာမှုတွေကအမေရိကန်နဲ့အာဆီယံရဲ့လူဖော်ကံပြန်နိုင်ငံတွေဖြစ်ကြတဲ့တရုတ်ဥရောပသမဂ္ဂနဲ့ကနေဒါနိုင်ငံတို့ကြားမှာအရှိန်မြင့်နေပါတယ်ဒီလိုတင်းမာမှုတွေကအာဆီယံနိုင်ငံတို့ရဲ့အကျိုးစီးပွားအတွက်အခြေခံထားတဲ့ဗက်ပေါင်းစုံပါဝင်တဲ့ကုန်သွယ်ရေးစနစ်ကိုပါချိန်ချောက်ဖိအားပေးရရောက်နေပါတယ်ဗက်ပေါင်းစုံပါဝင်နိုင်တဲ့ကုန်သွယ်ရေးစနစ်ကိုအာဆီယံကဆက်ပြီးထောက်ခံအားပေးသွားဖို့နဲ့စိတ်တူသဘောတူရှိတဲ့နိုင်ငံတွေအချင်းချင်းပေါင်းစုဖြန့်ကျက်ပြီးဒီလေးနဲ့နဲ့လှုပ်ဆောင်သွားဖို့ဆိုတာတွေကအရေးကြီးပါတယ်
။တောင်တရုတ်ပင်လယ်တွင်းမှာရေကြောင်းသွားလာရေးဆိုင်ရာတန်တမာရေးသဘောထားကွဲလွဲမှုတွေကိုဖြေရှင်းဖို့လိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေပေါ်ပေါက်အောင်ကြိုးပမ်းနေတာ15နှစ်ကြာပါပြီ။ဒီတစ်ခေါက်ဆွေးနွေးပွဲမှာအဲ့ဒီကိစ္စနဲ့ပတ်သက်လို့တိုးတက်မှုတွေဖြစ်လာအောင်လုပ်ဖို့အာဆီယံနိုင်ငံကြီးဝန်ကြီးတွေရောက်နေကြတာဖြစ်ပြီးတောင်တရုတ်ပင်လယ်တွင်းအငင်းပွားမှုတွေနဲ့တင်းမာမှုတွေမဖြစ်အောင်တားဆီးကာကွယ်ရေးဆိုင်ရာအဆိုပြုချက်မူကြမ်းကိုတရုတ်နဲ့အာဆီယံကြားသဘောတူညီမှုရခဲ့တာကတော့သိသာတဲ့ထူးခြားမှုပါပဲ။တရုတ်နိုင်ငံသားဝင်ကြီးဝမ်ဂျီကလည်းဒီကျင့်ဝတ်စည်းကမ်းမူကြမ်းကိုသဘောတူနိုင်ခဲ့တာဟာအောင်မြင်မှုတစ်ခုပဲလို့ဆိုပါတယ်အခုလိုတောင်တရုတ်ပင်လယ်အတွင်းကတင်းမာမှုတွေရော့ကျစေမဲ့အဆိုပြုချက်မူကြမ်းသဘောတူညီမှုကတရုတ်ရဲ့လုပ်ရက်တွေကိုထိန်းသိမ်းဖြစ်စေမဲ့သဘောပဲလို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဂုဏ်သုဆောင်ပေါမော့ခခေါ်သေးရက VOE ကိုပြောပါတယ
် Why it's important it won't change the status quo won't change China's construction
ဒီမူကြမ်းကဘာကြောင့်အရေးကြီးရလဲလို့မေးစရာရှိပါတယ်။ဒီကျင်းဝစီကန်းတွေကြောင့်တောင်တရုတ်ပင်လယ်အတွင်းတရုတ်ကတည်ဆောက်နေတဲ့လူလုံးကျွန်းတွေနဲ့အဲ့ဒီကျွန်းပေါ်ကဆောက်လုပ်ရေးတွေရပ်သွားမှာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းဒီကျင်းဝတီရှိလာရင်ပူပန်းဆောင်ရွက်မှုတွေနဲ့ယုံကြည်နားလည်မှုတွေရှိလာနိုင်ပါတယ်။အငင်းပေါ်နေမှုတွေကြေးအေးပြေလည်စေမဲ့လုံထုံးလုံနည်းတွေပေါ်ပေါက်လာနိုင်ပါတယ်။နိုင်ငံကဥပဒေတွေနဲ့ထိန်းချုပ်ထားမှဖြစ်တာကြောင့်တောင်တရုတ်ပင်လယ်အတွင်းတရုတ်ရဲ့လူရက်တွေဆက်ပြီးမဖြစ်အောင်တမ်းမြေထင်ချုံနိုင်နိုင်မယ်လို့ယူဆပါရယ်
တောင်တရုတ်ပင်လယ်တွင်းရေချောင်းဆိုင်ရာလိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေကိုနောက်ဆုံးအဆင့်တရားဝင်အတည်ပြုထုတ်ပြန်နိုင်ရေးကိုအချိန်ကန့်သတ်ချက်ထားပြီးတော့လုပ်တင်တယ်လို့လည်းပမော့ခခါသေးရကပြောပါတယ
် They have a mutually agreed time frame to complete this and they've stated they will hold 3 hearings
ဒီမူကြမ်းကိုတရားဝင်အတည်ပြုပြန်ထမ်းတဲ့အဆင့်ရောက်တဲ့အထိလှုပ်ဆောင်ရေးမှာအချိန်ကန့်သတ်ချက်သူတို့ထားသင့်ပါတယ်သူတို့ပြောတာကအခုမူကြမ်းအပေါ်မှာကြာနာမှုတွေလည်းလုံမယ်လို့ဆိုရတယ်မူကြမ်းမှာရေးသားထားချက်တွေကိုပူပြီးကြည့်ကြည့်လေးရှိအောင်လုပ်ဖို့ပါလောလောဆယ်အခုမူကြမ်းမှာဆံမျက်နှာ16မျက်နှာရှိပါတယ်အခုလိုတိုးတက်မှုကအဆုံးမတော့မျောလင်းချက်ရှိတယ်ဆိုတဲ့သဘောပါပဲ
တောင်တရုတ်ပင်လယ်အတွင်းမှာသူ့ပိုင်နဲ့ကိုပိုင်နဲ့ဆိုပြီးတော့အငင်းပွားနေတဲ့တန်တာကြောက်တန်းခုနှစ်ခုကိုလူလုံကျွန်းတွေအဖြစ်တရုတ်ကအသွင်ပြောင်းတည်ဆောက်ပြီးတော့လေရင်ပြေးလမ်းကြောင်း3ခုလည်းဖောက်လုပ်ထားပါတယ်တရုတ်ရဲ့ရေကြောင်းဆိုင်ရာမဟာဗျူဟာပေါ်မှာအပြစ်တင်ဝေဖန်နေကြတာတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့ကံရိုးတန်းတွေကိုကာကွယ်ဖို့နဲ့ကိုပိုင်နဲ့ကိုတိဆောက်ပိုင်ခွင့်ရှိတယ်ဆိုပြီးတော့တရုတ်ဘက်ကတုံ့ပြန်ပါတယ်။တောင်တရုတ်ပင်လယ်အတွင်းကရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေထဲမှာတရုတ်နဲ့ထိုင်ဝမ်အပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေလည်းပါဝင်ပတ်သက်နေကြတာပ
ါ။သောရရှင်များရှင်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်ရေးစနစ်ယိုယွင်းနေကြောင်းမင်္ဂလာသမရဦးဝင်းမြင့်ကမကြသေးခင်ကပဲသတိပေးလိုက်ပါရယ်။တရုတ်ဆောင်အောင်ရွှေထွေတည်ဆုံးခဲ့မှုမှာဆွဆွဲခင်ရသူတွေကိုချီးအပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဟိုလေးရော်ဝေဖန်တဲ့တွေထွက်ခဲ့ပြီးတဲ့နောက်သမရကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတာကို VOE စနစ်နဲ့ညာတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့မြမတရားရေးစနစ်နဲ့ပတ်သက်လို့ကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ပါရယ်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လည်လိုက်စီစဉ်ကကြိုဆိုပါရစေ
။အခုတစ်ခါတော့ဇင်ဘာဘွေရွေးကောက်ပွဲရလက်ကြောင်းတင်ပြချက်ကိုနားဆင်ရပါပါ။ကျွန်တော်တို့ဒီအတံမလွှင့်ငင်အချိန်ပိုင်းတုန်းကပဲဇင်ဘာဘွေရွေးကောက်ပွဲကော်မရှင်ရဲ့ဂ ကြေညာချက်အရတွင်းလာနေတော့ကသမရရွေးကောက်ပွဲမှာလက်ရှိသမရ Emerson Mnangagwa ကပဲအနိုင်ရသွားပါတယ်တရားဝင်ရလက်တွေထွက်မလာခင်တည်းကအာဏာရပါတီနဲ့အတိုက်ခံပါတီတွေထောက်ခံသူတွေအကြမ်းမှာတင်းမာမှုတွေကတော့ကြီးထွားနေခဲ့တာပါရွေးကောက်ပွဲကော်မရှင်ရုံးရဲ့ရှေ့မှာဆန္ဒပြသူတွေကိုပို့ထူးနေကစစ်သားတွေကပြစ်ခတ်ခဲ့တာကြောင့်အဲ့ဒီမှာ24နာရီတွင်းလူ6ဦးသေဆုံးခဲ့ပြီးတဲ့နောက်ဂျာတာပရီနေတုံးကတော့ Harare မြို့တော်တစ်ခုလုံး6ကန်နေတဲ့ကြောင်းVOA သတင်းတော့ Anita Power Harare မြို့ကနေသတင်းပို့ထားပါတယ်ဒါကိုမဆုမြတ်မုံကဆက်ပြီးတော့ပြောပြပါလိမ့်မယ
်ပုံမှန်အားဖြင့်စီကားရှုပ်ထွေးနေလေးရှိတဲ့ဇင်ဘာဘွေနိုင်ငံ Harare မြို့တော်မှာဂျာတာပရီနေကတော့6ချားစရာကောင်းအောင်ကို6တွေ့နေပါတယ်စစ်သားနဲ့ရဲတွေကလက်မတွေပေါ်မှာကင်းလှည့်ပြီးဈေးဆိုင်ရှင်တွေကိုစိုင်းစောစောပိတ်အိမ်ပြန်ချဖို့လိုက်ပြောခဲ့ကြပါတယ်မျိုးလယ်မှာရှိတဲ့အတိုက်ခံပါတီရုံးချုပ်တဝိုက်ရဲတွေကစောင့်ကြပ်နေတဲ့အတွက်အတက်မှမှုတွေပိုပြီးဖြစ်စေပါတယ်6ရောက်တည်ဆုံခဲ့ရတဲ့ဗိုလ်ထုနေ့ကဆန္ဒပြမှုတွေဖြစ်ခဲ့ပြီးနောက်လက်ရှိအာဏာရဇန်ဒူ PF ပါတီရောအတိုက်အခံ MDC Alliance ညွန်ပေါင်းပါတီရောကပါအခြေအနေတည်ငြိမ်စေဖို့တိုက်တွန်းနေကြပါတယ်ဆန္ဒပြသူတွေအပေါ်စစ်သားတွေရဲ့တုံ့ပြန်ပုံဟာတိတ်ကိုတရားလိုနေလို့ငြင်းချင်ရင်းနဲ့အခွင့်အရေးလှုပ်ရှားနေတဲ့ Zimbabwe Peace Project အဖွဲ့က Director Justina Mugogo ကပြောပါတယ
် Reports indicated that the ZRP were in control of the situation when military vehicles were observed driving into the central business district
စီးပွားရေးအချက်ချာကြတဲ့မြို့လယ်မှာစစ်ကားတွေရောက်လာချိန်မှာတကယ်တော့ရဲတွေကအခြေအနေကိုထိန်းထားနိုင်နေပြီလို့သတင်းတွေမှာပြောကြပါတယ်အဲ့မှာစစ်သားတွေကကြီးစစ်နဲ့ကြုံရမြင်ရကိုပစ်တယ်ဆရာပြရတဲ့ထဲမှာမပါတဲ့ဘေးကရက်ကြည့်နေတဲ့သူတွေကိုလည်းရိုက်နှက်တယ်လို့မျက်မြင်တွေ့တဲ့သူတွေကပြောကြပါတယ်။ဆန္ဒပြသူတွေကိုစစ်တပ်ရဲ့ထိန်းသိမ်းမှုကနိုင်ငံတကာစံနှုန်းတွေနဲ့လုံးဝမကိုက်ညီပါဘူး
။သမရအမ်မာဆန်မန်နန်ဂါဂွာကတော့တင်းမြတ်ကြစေရေးလေသံနဲ့အကြမ်းဖက်နှိမ်နှင်းမှုကိုစုံစမ်းစစ်ဆေးဖို့တောင်းဆိုမယ်လို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အတိုက်ခံကောင်းဆောင် Nelson Chamisa နဲ့လည်းအဆက်အသွယ်ပြီးတော့တင်းမာမှုတွေအများဆုံးလျော့ပါသွားအောင်ဘယ်လိုလုပ်ကြမလဲဆိုတာဆွေးနွေးနေတယ်လို့ပြောပါတယ်။ကျွန်တော်တို့တိတ်ကိုတံပိုးထားတဲ့ငြိမ်းချမ်းမှုကိုကာကွယ်ဖို့ဆွေးနွေးမှုတွေလုပ်နေရမယ်လို့လည်းသမ္မတကဆိုပါတယ်။ဇင်ဘာဘွေကလူ့အခွင့်အရေးရှင်နေလစ်ဝီဂျာမဲလာကတော့ဇင်ဘာဘွေခေါင်းဆောင်တွေအနေနဲ့အပြောထက်လက်တွေ့လုပ်ဖို့အများကြီးလိုတယ်လို့ပြောပါတယ်
။ What is needed is a commitment that what happened yesterday will never happen again. Statements may just be words loaded with promises.
ဘုလူနေရဖြစ်ခဲ့တာမျိုးနောက်ထပ်ဘယ်တော့မှမဖြစ်စေရဘူးဆိုတဲ့ကတိကဝတ်မျိုးလိုအပ်ပါတယ်။ထုတ်ပြန်ပြောကြချက်တွေထဲမှာတော့ဂရီစကိုင်းနဲ့ပြည်နေတာပါဒါပေမဲ့တကယ်လို့အရသားတွေဆန္ဒပြမယ်ဆိုရင်လမ်းပေါ်မှာရှိနေတဲ့စစ်သားတွေရတပ်ဖွဲ့ဝင်တွေဘက်ကဘယ်လိုတုံ့ပြန်ရမယ်လို့ညွှန်ကြားနေသလဲဘယ်လိုအမိန့်မျိုးပေးမှာလဲဆိုတာလက်တွေ့ပြဿနာဖြစ်ပါတယ
်တမရရွေးကောက်ပွဲရလဒ်တွေတရားဝင်ထွက်မလာသေးခင်တည်းကပါတီနှစ်ခုလုံးကသူတို့အနိုင်ရတယ်လို့ပြောနေကြတာပါအာနာယဇာနု PF ပါတီပြောခွင့်ရပေါ်မန်ဂွာနာကတော့သူတို့အနိုင်မရရင်လဲရလဒ်ကိုလက်ခံပါမယ်လို့ဆိုခဲ့ပါတယ်
I know we have won the presidential election, but we wait for the proper announcement of the results. Nevertheless, in the unlikely event that we do not
သမရယူကောက်ပွဲမှာကျွန်တော်တို့အနိုင်ရတယ်ဆိုတာသိပါတယ်။ဒါပေမဲ့တရားဝင်ရလဒ်တွေကျင်းညာတာကိုစောင့်ပါပါ။တကယ်လို့ကျွန်တော်တို့အနိုင်မရဘူးဆိုရင်လေကျွန်တော်တို့ကိုထောက်ခံသူတွေကိုရလဒ်အပေါ်လက်ခံဖို့တောင်းဆိုမှာပါ။ပြည်သူများရဲ့ဆန္ဒကိုလက်ခံပြီးချမ်မီဆာအာနာယူတာကိုလက်ခံကြဖို့ပြောမှာပါ။
ပုတ်ထူးနေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကစိုးရိမ်ကြောင်းပြောကြားခဲ့ပြီးဇင်ဘာဘွေနိုင်ငံရေးခေါင်းဆောင်တွေအနေနဲ့ဆွေးနွေးတိုင်ပင်ပြီးသဘောထားကွဲမှုတွေကိုငြိမ်းချမ်းစွာအပြေရှားဖို့တိုက်တွန်းခဲ့ပါတယ်ရှင်
။မဆုမြတ်မွန်တင်ပြခဲ့တာပါခင်ဗျာ VOA American တာမြန်မာပိုင်းရဲ့တောက်ကြနေမနေ့ကင်းစီစဉ်တွေကိုတော်တော်ရှင်များအခုနားဆင်နေကြတာပါ။မကြာခင်မိနစ်ပိုင်းအတွင်းမှာပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တာမြန်မာပိုင်းက2018ခုနှစ်ဩဂုတ်လ3ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုံးလင်းနေပါတယ်ဒီစီစဉ်တွေကိုလက်ရှိထုံးလင်းပေးနေတဲ့လိုင်းဒိုမီတာ32 40 48တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေတိုးချက်ထုံးလင်းပေးနေတယ်လို့ VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနှาศင်နေပါတယ်အခုဒုတိယပိုင်းနှาศင်ကြမယ်အထက်မှာဆိုရင်
ပထမအချက်ကတော့ဒီညီလာခံကြီးဟာအကျိုးမရှိဘူးသူတို့ဆွေးနွေးတာတွေကနှစ်ချက်ပဲရှိတယ်အမျိုးသမီးအခွင့်ရေးနဲ့လူမျိုးစုအခွင့်ရေးပဲလေနိုင်ငံရေးမပါဘူးဒီညီလာခံကြီးကပြောရမယ်ဆိုရင်အစိုးရကနာမည်ကောင်းယူအမျက်ထုတ်ခဲ့တဲ့ညီလာခံပဲဖြစ်တယ်ပြည်သူလူထုနဲ့ကဘာကိုလိန်ညာဖို့လုပ်တဲ့ညီလာခံပဲ
အပြည့်စုံကတော့တိုင်းရင်းသတင်းလွှာအစီအစဉ်မှာမကြခင်သရရှင်များနားဆင်ကြဖို့ရှိပါတယ်ကျမ်းမာရေးကဏ္ဍတင်ဆက်တဲ့ခါမှာလဲဒက်လိုက်မှုနဲ့အရေးပေါ်ကဲတင်မှုတွေအကြောင်းကိုနားဆင်ကြမှာပါလောစေတော့ဒေါ်လာလာတန်မနဲ့ခင်းနိုင်တင်ဆက်ပေးနေတဲ့ American Indian အသုံးနှုန်းတွေကိုနားဆင်ကြပါခင်ဗျာ
။တော်ရရှိများရှင
် Hot water
ရေနွေ
Cold water
ရေအေးစသဖြင့်အသုံးနှုန်းတွေဟာရိုးရိုးရေနီးပါအသုံးများလာပါလေ။ထူးခြားတဲ့အချက်တစ်ချက်ကတော့ဒီအသုံးနှုန်းတွေအလုံးဟာအခြေအနေသိမ့်မလှကြတဲ့အသေးပဲကိုပေါ်ဆောင်ကြတယ်ဆိုတာပါပဲဥပမာအဖြစ
် in the hot water
ဆိုတဲ့အသုံးနှုန်းဟာဒုက္ခအကြီးကျယ်ရောက်နေတယ်လို့အသေးပဲရပါတယ်စာလုံးပေါင်းက in in အထဲမှာ the the hot hot water water ရေနွေးလို့အသေးပဲရတော့ရေနွေးထဲရောက်နေတယ်လို့ဓာတ်ရိုက်အသေးပဲရပါတယ်လက်တွေ့ဘဝမှာတော့ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဒီအသုံးကိုညီညွတ်အသုံးပြုလို့ရပါတယ်ဒီတော့နဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Joe is really in hot water now. His girlfriend just found out he is seeing another woman.
Joe တယောက်တော့ဒုက္ခရောက်နေပြီဗျ။သူနောက်အမျိုးသမီးတယောက်နဲ့တွေ့နေတာသူ့ရင်းစားကတည်သွားပြီလို့အတိအပင်ရပါတယ်။ In the hot water ကဒုက္ခရောက်နေတယ်လို့အတိအပင်ရတော့ဆန့်ကျင်ဘက်ဖြစ်တယ
်။ Cold water.
ဆိုတဲ့ရေအေးကကောကောင်းတဲ့အသေးပဲများဆောင်းမလားလို့ယူဆကြရှိပါတယ်ဒီလိုတော့လည်းမဟုတ်သေးပါဘူးအထူးသဖြင့
် to throw cold water
ဆိုတဲ့အသုံးနှုန်းမှာစာလုံးပေါင်းက throw throw ဖြစ်တာ cold cold ကအေးတာ water water ကရေဆိုတော့စကပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ရေအေးနဲ့ဖြစ်လိုက်တယ်ဆိုတဲ့အသေးပဲဖြစ်ပေမဲ့လို့ idiom အသေးပဲကတော့အကြဉျံတစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဖြစ်ပါတယ်။တနည်းအားဖြင့်တော့ထတောက်ဖို့ဟန်ပြင်းနေတဲ့မိကိုရေနဲ့ပက်ပြီးညှိနှိုက်တဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ Everybody in the office thought my idea was great, but the boss threw cold water on it.
ရုံးမှလူတိုင်းကကျွန်တော်အကြံပေးချက်ဟာတကယ့်ကိုကောင်းတယ်လို့ယူဆကြတယ်လေ။ဒါပေမဲ့ဌာနကြီးကတော့သဘောကျပုံမပေါ်လို့အာမပေးဘူးပြောလို့အတိအပရပါတယ်ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဘယ်လိုပြောမလဲ
In the hot water
လို့ပြောနိုင်ပါတယ်အကြဉျံတစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဆိုရင်ဘယ်လိုပြောမလဲ
To throw cold water
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တော်လာတန်တင်ဆက်ခဲ့တာပါခင်ဗျာအခုတော့ကျမကြီးကဏ္ဍလျှောက်ပါပြီမြန်မာနိုင်ငံမှာလျှက်စစ်ဓာတ်လိုက်လို့တေဆုံးမှုတွေများလာနေတဲ့အချိန်မှာအိမ်နဲ့လုပ်ငန်းခွင်အပြင်လမ်းပေါ်မှာနဲ့လျှက်စစ်လုံသားတွေမှာပါဓာတ်လိုက်မှုတွေရှိနေတယ်လို့ကျမကြီးပညာရှင်တွေကသတိပေးနေပါတယ်လမ်းပတ်ဝန်းကျင်နဲ့လျှက်စစ်ဝန်ထမ်းတွေမှာဘာကြောင့်ဓာတ်လိုက်မှုတွေဖြစ်နေပြီးတော့ဒါတွေကိုဘယ်လိုကာကွယ်သင့်တယ်လဲဓာတ်လိုက်တေဆုံးမှုရော့ကျနိုင်အောင်ဘယ်လိုရေးပေါ်ကဲတင်သင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ရန်ကုန်ပြည်သူ့ဆေးရုံကြီးရဲ့ရေးပေါ်ကုသမှုဌာနကပမောက္ခထာနာမှုဒေါက်တာမောမောဦးကိုကိုဝင်းမင်းကမေးမြန်းထားပါလေ
Okay သူခုဆရာဝန်ကြီးပမောက္ခဒေါက်တာမောမောဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမတော်တဆပေါ့နော်လျှက်စစ်ဓာတ်လိုက်တာကနေတိုက်စုံမှုတွေအထိဖြစ်နေရတဲ့အနေအထားမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဒီအဖြစ်များတဲ့အိမ်တွင်းမှာဖြစ်တာနဲ့အလုပ်ခွင်မှာဖြစ်တဲ့အကြောင်းတွေကိုကျွန်တော်တို့ပြောခဲ့ကြတယ်ပေါ့ဆရာနော် အဲ့တော့ဒီတစ်ခေါက်မှာတော့ဒီ channel ပတ်ဝန်းကျင်မှာဖြစ်တဲ့အနေထားနဲ့လက်စစ်လုပ်သားတွေကိုယ်တိုင်ဖြစ်နေတဲ့အနေထားတွေကိုအဓိကထားပြောပြီးတော့အရေးပေါ်ဒီကယ်ဆယ်မှုနဲ့ပတ်သက်တဲ့ကိစ္စတွေကိုပါဆက်ပြောမှာဖြစ်ပါတယ်ဆရာ။အဲ့တော့ပတ်ဝန်းကျင်မှာဖြစ်တဲ့အနေထားကအဓိကဘာကြောင့်ဖြစ်ရလဲဆိုတော့စပြီးတော့ပြောပြပေးပါလား
။ဒါတော့လက်စစ်အနေနဲ့လူကြိုးသိချပတ်ဝန်းကျင်ဆိုတာတော့အရေးကြီးတာပါနော်။ပတ်ဝန်းကျင်မှာကြတော့ဒါအားလိုက်နေတဲ့ခိုင်းခုချိန်ဒီပေါ်တော့ကျွန်တော်ကမှနိုင်ငံကတော့လက်စစ်ကျိုးတွေတန်းနဲ့မြေရလူတွေကနေတွေ့တဲ့နဲ့မြေတိုင်နဲ့တွေ့တဲ့နဲ့မြေနဲ့တုံးနေတော့ဒီနေ့နိုင်ငံတွေမှာတော့မြေအောက်မှာဒီတန်ရက်စ်ကိုကာကွယ်နိုင်တဲ့ပိုက်တွေထဲမှာတို့ကဒီသွားကြတယ်ပေါ့နော်။မြေအောက်ကနေတွေ့တဲ့စနစ်မှုတွေပဲနဲ့တကယ်တော့တိုင်နေနဲ့ပဲတွေ့နေတဲ့စနစ်ကအရင်တော့အန်ရကြီးတယ်။သူတို့ပြန်ကိုမျိုးတဲ့ဆိုရင်ပထမတဲ့ဒုတိယတဲ့လောက်နေရာတွေကဝရန်တာနေထွက်လာရင်လက်စ်ကျိုးတွေရွေးတွေ့နေရတဲ့အခြေအနေမျိုးမှာရှိနေတာပေါ့နော်။ဒါဆိုရင်တစ်ပင်နေနဲ့လည်းကျိုးတွေနဲ့ချုပ်ချက်ခတ်နေတဲ့နေရာမျိုးတွေရှိတဲ့ချင်းတဘောကအန်ရကြီးခုကြောင့်မဟုတ်ဘူးတစ်ပင်ကျိုးလိုပဲဖြစ်ဖြစ်အပူလွန်ကျဲပြီးတော့ပြည့်စုံသွားကျိုးတွေကဖြတ်ကျတာပဲဖြစ်ဖြစ်ကမွေးနေတဲ့ချာအန်ဒီရဲ့တခုခုကြောင့်ဖြတ်ကြတာဒီလိုအခြေအနေမျိုးတွေဟာအခြေမြေဖြစ်နိုင်တဲ့အခြေအနေမှာရှိတယ်။ဒါကြောင့်မို့ကွာသရီလာသရီဆိုတဲ့သဘောမျိုးတော့အခုလိုလိုထားမှမဖြစ်လို့ဒီကျေစင်းနဲ့အပေါ်မှာဓာတ်ကြိုအောက်မှာရေဆိုတော့ဒီအခြေအနေကတော်တော်လေးတော့ဆက်ဆက်ဆက်ဆက်ရင်ဆိုင်နေရတဲ့အခြေအနေပေါ့။ဒါကြောင့်မို့လို့ပြည့်စစ်ဌာနတွေအနေနဲ့ကောကျွန်မတာဝန်ရှိတဲ့အနေနဲ့ဟောဒီအရာတွေကို check လုပ်ဖို့နဲ့ပြုပြင်တဲ့နဲ့အစားထိုးတဲ့နဲ့quality ကောင်းနေတာတွေနဲ့ဒီလိုပြန်လေပြုပြင်မှသာလေအနေနဲ့ပြည့်မဲ့တဘောရှိအဲ့ဒီတော့ပတ်ဝန်းကျင်ကိုထွက်တာနဲ့ဘိုးရွာနေပြီးလေတိုက်နေပြီးအဲ့ဒီကျိုးနေရာတွေဘာတွေတွေ့ပြီးဒီလိုအခြေအနေမျိုးဆိုရင်ခရီးထားပြီးတော့လျှက်စစ်မကူးနိုင်တဲ့နေရာမျိုးတွေမြင်းနေနေရာမျိုးတွေဒီလိုပေါ်ရရနေပြီးတော့ဆောင်ချပြီးတော့သွားမယ်ချင်းတကယ်တော့အဲ့လိုတော့မဖြစ်သင့်ဘူးတကယ်တော့ဒါဒီအလုပ်ကဒီဒီကြကြပြန်ပြီးတော့ပြုပြင်နေတဲ့အခြေအနေမှာလို့ရှိ
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးတစ်ခုဖြစ်တဲ့ဒီလျှက်စစ်ဝန်ထမ်းတွေပေါ့နော်ကိုယ်တိုင်ဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့
ကျွန်တော်သေးုံနေမှာတက်လိုက်လို့လာတယ်ဆိုရင်သူနေလိုက်တဲ့ဆောင်မှာအများကြီးပြုပြင်တဲ့ဝန်ထမ်းတွေဖြစ်နေတကယ်တော့လုပ်ငန်းခွင်မဖြစ်ပါဘူးသူတို့အတွက်ကျွန်တော်ဒီတက်တိုင်နေမှာမီးကျိုးတွေပွေတတ်ရတယ်ဆိုတဲ့ကိစ္စအဲ့ဒီကမျိုးမှာသမတ်တာတဲ့စီကန်းတွေတော့ဒေချာလိုက်နာတယ်နောက်အကာအကွယ်ပစ္စည်းတွေပေါ့နော်အင်ဆူလေတာပေါ့ဒီဓာတ်မလိုက်နိုင်မဲ့သူတို့လက်အိတ်တို့ဖိနပ်တို့ဒါတွေရှိနေတယ်ပဲဒေချာဝတ်တင်အောင်ကျလာတဲ့လူတွေကိုမေးကြည့်လိုက်တဲ့အခါစုံလန်းလိုက်တဲ့အခါမျိုးကြရင်လည်းအများကြီးကကိုယ့်ရဲ့ personal protective equipment ကိုမှပေါ့နော် PPE ကတော့မတုံးတာတွေ့နေရပေါ့နော်နောက်တစ်မျိုးကတော့စုံလန်းကျွဲ့ခြင်းမျိုးပေါ့ဘလို့အခြေအနေမျိုးတွေဒီအခြေအနေမှာ NRA ကိုတည်နေတာတွေနောက်ကိုင်းနာတွေ့တာပစ္စည်းတွေချုပ်တာတတ်တာဒါတွေကိုဒီလိုသူသူကြီးက training ရှိမှသာလေ NRA ရန်ကြီးတဲ့နေရာလေတကယ်ကြီးနေကြတာတို့ဆိုတကယ်လျှက်စစ်ကိုင်းရတဲ့နေရာမျိုးရောက်နေတဲ့အခါကျတော့ဒီဒီကြာ training ယူပြီးတော့မှဒီလုပ်ငန်းတွေကိုလုပ်ရင်ပိုကောင်း
ဟုတ်ကဲ့ဆရာနောက်ဆုံးကတော့တကယ်လို့ဖြစ်လာခဲ့ပြီဆိုတော့ဆရာရေမကာကွယ်နိုင်ခဲ့လို့အရေးပေါ်ပြည့်စုံကုသနိုင်တဲ့အနေထားရော
ဒီတယောက်ဓာတ်လိုက်နေတယ်ဆိုပြီးတော့ကိုတွေ့ပြီဆိုတဲ့အခါမှာပထမဆုံးကိုပါဓာတ်မလိုက်ဖို့ရင်ပြန်ထားဖို့ဆိုတော့အဲ့တော့ကြက်ကြဲအဲ့ဒီလူကိုကြည့်ရမယ့်ကိစ္စကအဲ့ဒီလူမှာတွေ့တန်းနာတဲ့ဝါယာဂျိုးနဲ့သူကင်နာတဲ့လျှက်စစ်ပစ္စည်းနဲ့အဲ့ဒီလူနဲ့ဖြစ်နေသေးဆိုရင်ကိုကတော့မကင်တာအကောင်းဆုံးပဲတော့မကင်နေမယ်မကြေအောင်တော့မဟုတ်ဘူးအဲ့ဒီမှာကိုယ်ကချက်ချင်းတရမှာလျှက်စစ်တက်မလိုက်နိုင်နဲ့ပလတ်စတစ်ချောင်းလိုမျိုးပလတ်စတစ်ပိုက်လိုမျိုးချောက်တွေနေတဲ့တစားချောင်းလိုမျိုးတပြည့်စည်းလိုမျိုးဒါမျိုးတွေနဲ့သူကုတ်ပြီးတော့ဖယ်ရှားပေးဖို့အရင်ဆုံးလေဒါချက်ချင်းလုံနိုင်တာလမ်းမှာဖြစ်ရင်မော်လီဒါကတော့မသိတဲ့နေရာပေါ့ဒါပေမဲ့ကိုယ်အိမ်မှာဖြစ်ရင်တော့ချက်ချင်းသွားလုံတင်တာကအဲ့လိုချက်ချင်းပေးရတဲ့ main ချတင်တာပေါ့နော်သူ့ချီကိုစီးနေတဲ့လက်စစ်တာကိုအရင်ချက်တောက်တင်တော့ဒါကြောင့်အိမ်ထဲမှာလည်းပဲ main clock တို့ main switch တို့တိမ်နာလုံးနေရာဒီဒီစကြတော့တိထားတယ်အဲ့ဒီ main clock ကိုပေးရမယ်ဒီစကူချရမယ်ဒီလူကယ်ထုတ်ရမယ်ဒီလိုအန်ရဂျင်းမှာပဲလေကယ်ထုတ်လို့ရတယ်ကယ်ထုတ်ပြီးတော့ဒီပြိုင်နဲ့အဲ့ဒီလူကိုချင်းစမ်းတက်ရမယ်ဒီဘေးမှာဒီကုန်လုံးရှိမရှိအရေးကြီးဒီကုန်လုံးရှိသေးတယ်ဒါမှမဟုတ်လည်းမရှိဘူးပဲဖြစ်ဖြစ်တစ်ခုခုဆိုရင်ရင်ပတ်ပြီးတဲ့ CPR ပေါ့လေအသက်ကြီးတဲ့နီးပေါ့အဲ့ဒီအသက်ကြီးတဲ့နီးရတယ်ပဲလုပ်ငန်းဝင်တို့ကြောင်းတို့ဒီတွေမှာတော့တင်ကြားရမယ်ဆိုရင်လူတယောက်အသက်ကြီးတော့ခင်အဲ့ဒါတွေပြီးတဲ့အခါကျတော့ချက်ချင်းမဲ့တယောက်ကဒီဘောရင်ခေါ်တာတို့ဆေးကိုပို့ဖို့ချက်ချင်းစီစဉ်တာတို့လက်စစ်တက်လိုက်တဲ့လူနာတယောက်တက်လိုက်ပြီးတော့အသက်ရှင်ခဲ့ရင်တောင်မှဆေးကိုခေါ်တဲ့နယ်တွေကြံပေးနေတယ်။ဒါကြောင့်မို့လို့တက်လိုက်ပြီးတဲ့အချိန်မှာစက်သားတွေထိခိုက်နေ၊နှလုံးကိုထိခိုက်နေ၊နှလုံးခုန်ချက်တွေမမှန်ဘူး၊ချက်ကထိခိုက်နေတယ်၊ရေကြားမှာမီးလောင်တာတွေဒါမျိုးကချက်ချင်းမဖြစ်လာပေမဲ့နောက်ပိုင်းမှာတဖြည်းဖြည်းခန္ဓာကိုယ်ထဲကိုဖြတ်သွားတဲ့လျှက်စစ်တဲ့ကြောင့်ဒီအရာဖြစ်လာနိုင်တယ်။နောက်တစ်မျိုးကအဲလျှက်စစ်တဲ့လိုက်လို့မြန်မာနေပြုတ်ကြတာတို့ကန်ထွက်သွားပြီးတခုခုနဲ့ရိုက်နေကြတော့ရိုးချိုးတာတို့ခေါင်းထိခိုက်နေကြတော့ဒါမျိုးတွေလည်းအများကြီးတွဲနေတယ်အဲ့ဒါတွေလည်းရှိမရှိစမ်းသပ်လို့ရအောင်တော့ဒီနာကိုစေရုံမျိုးခေါ်နေတ
ယ်ဟုတ်ကဲ့အရေးပေါ်ပြည့်စုံမှုဒီ CPR ပေါ့နော်ရင်ဘတ်ဖိတာနဲ့ပတ်သက်ပြီးတော့ကောဆရာနည်းနည်းလေးအထောက်အကူပြအောင်အကြံပေးလို့ရနိုင်လား
ရင်ဘတ်ဖိတဲ့နည်းကတော့ဒီနာကိုဘယ်အချိန်မှဖိရမလဲဆိုတာကိုသိဘူး အဲ့ဒီလူနာကိုချက်ချင်းကိုစမ်းသပ်ရမှာကလူနာကိုခေါ်ကြည့်ရမယ်။နာမည်သိရင်နာမည်ခေါ်ရမယ်။သတိရလာခေါ်ကြည့်လို့သူက no response ပဲ။ဘာမှတုံ့ပြန်မှုမရှိဘူး။အဲ့ဒီအချိန်မှာကိုယ့်ရဲ့လက်ကလက်ရင်းကပိုင်းရဲ့ဒီမှာဒီကုန်လုံးကိုစမ်းကြည့်ဒီကုန်လုံးမရဘူး။ပြီးတော့ရင်ဘက်ကိုကြည့်အသက်မချူဘူး။ဒီလိုတုံ့ချက်တွေ့တာနဲ့တပြိုင်တည်းဒီရင်ဘက်ဖိတဲ့အသက်ကြီးမျိုးတုံ့လို့ရတယ်။ဘယ်နေရာကိုဖိရမလဲ။လူနာကိုအောက်ခြေမာတဲ့ဘော်ကိုခေါ်သွားရမယ်။မာတဲ့ဟုတ်ပြပြပြတန်းပြပြတောက်ပြပေါ်ပြပြတနည်းအောင်တည်ချလိုက်ပြီးတဲ့အခါကျတော့အဲ့ဒီပုံမှာပလက်နေထားရမယ်ညွန်ရိုးပေါ့ရင်းသားနှစ်ခုရဲ့ကြားတဲ့လေကောင်တက်တဲ့ပုံမှာလက်နှစ်ဖက်ကိုဆုပ်ပြီးတော့လက်နှစ်ဖက်ကိုချောင်းတန်းပြီးတော့ခန္ဓာကိုယ်ဘဝကနေဖိချပေါ့ဖိချတဲ့ကမှစီးကျက်ကြက်ကြက်နှလုံးခုန်ကျက်တိုင်းဖိဖို့လိုတယ်တမိမိကိုအချိန်တရာလောက်ဇက်တိုက်ဖိပြီးလို့လိုတယ်နောက်တကယ်လို့အသက်မရှူဘူးဆိုရင်အသက်ရှူပြင်းပေးဖို့လိုတယ်လူနာရဲ့မေးသီလေးကိုမော့ပြီးတော့နှာခေါင်းကိုပိတ်ပြီးတော့ဗဇက်တရနေပြီးတော့လေကိုနှစ်ချိန်မှုတ်ခဲ့အဲ့တော့ရင်မပိတာအကျဉ်း30နဲ့လေပုတ်သွင်းတာနှစ်ချိန်ဒါကိုဇက်တိုက်ဇက်တိုက်အဲ့ဒီလူနာပြန်ပြီးတော့အသက်ချူလာတဲ့အချိန်ပြန်ပြီးတော့တွေးခုန်လာတဲ့အချိန်ဒီဖြစ်နေနေတယ်ဒါမှမဟုတ်လည်းပဲလုတ်တဲ့အချိန်မီလိုဒူနာကြီးလိုလူနာတင်းရင်းလိုရောက်လာတဲ့အချိန်အဲ့ဒီအတိုင်းဆက်ပြီးတော့လုတ်ပေးနေဖို့လိုဒါပေမဲ့အဲ့ဒါတယောက်တည်းနဲ့အကျဉ်း30ပြီးလိုက်နှစ်ချိန်မှုတ်လိုက်အကျဉ်း30ပြီးလိုက်နှစ်ချိန်မှုတ်လိုက်နေရအကြာကြီးလုတ်နေမှမဟုတ်ဘူးတော့လူတွေရလည်းပဲတစ်လှည့်စီဝိုင်းပြီးတော့လုတ်သွားမှဆိုရင်ဒီလိုအသက်ရှင်ဖို့ chance တော်တော်ပိုများ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ခဲ့တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်အခုတော့တိုင်းရင်သတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်အတွင်းစတင်ရွာသွန်းခဲ့တဲ့မိုးကြောင့်ရေကြီးရေလျှံမှုဖြစ်ပွားခဲ့ပြီးလူဦးရေ12,000ကျော်ရေဘေးကယ်ဆယ်ရေးစခန်းတွေကိုပြောင်းရွှေ့ခဲ့ရပါတယ်။ကချင်ပြည်နယ်ဖက်ကမြို့နယ်ကြောက်စိမ့်လုတ်ကွက်ကကမ်းမားပြိုကျခဲ့ရမှာသေဆုံးသူ23ဦးအလောင်းကိုပြန်လည်တွေ့ရှိခဲ့ရဆိုတာနဲ့မိုးနိုင်ငံရေးပါတီနှစ်ပါတီဖြစ်တဲ့မွန်မျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ဟာအပိသက်ပေါင်းစည်းလိုက်ကြပြီဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်အတွင်းဇူလိုင်လတတိယအပတ်ခန့်ကစတင်ရွာတွန်းခဲ့တဲ့မိုးကြောင်းနဲ့တောင်ကျချောင်းရီတွေကြောင့်ဘီလင်းတထုံကြိုက်ထုံမော်လမြိုင်နဲ့ကြိုက်မရောတွေမှာရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပါတယ်။ဘီလင်းမြို့နယ်မှာတော့အဆိုးဆုံးရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးလူဦးရေ12,000ကျော်ဘေးလွတ်ရာရေဘေးကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ခဲ့ရပါတယ်။ရေကြီးရေရှမ်းမှုကြောင့်ရန်ကုန်မော်လမြိုင်အဝေးပြေးလမ်းတွေပါပိတ်ထားရပြီးဇူလိုင်လ30ရက်နေ့မှာပြန်လည်ဖွင့်ပေးခဲ့ပါတယ်။မွန်ပြည်နယ်နီးတူကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပဲခူးတိုင်းစတဲ့တိုင်းနယ်ပြည်နယ်၅ခုမှာရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးတော့ဒီရေကြီးရေရှမ်းမှုအတွင်းလူဦးရေ 34,000 ကျော်ရေဘေးတင့်ခဲ့ပြီး12ဦးသေဆုံးခဲ့တယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကနေတင်ထုတ်ပြန်ထားပါတယ်
။ကချင်ပြည်နယ်ဖားကားမြို့နယ်ကြောက်စိမ့်သူဖော်ရီလုတ်ကွက်ကကဘာမြေပြိုကျခဲ့ရမှာကြောက်ဆုံးသူတွေထဲကသေဆုံးသူ23ဦးအလောင်းကိုပြန်လည်တွေ့ရှိခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝင်တွေကပြောပါတယ်။ဇူလိုင်လ24ရက်နေ့ကကြောက်စိမ့်နန်းတော်လုတ်ကွက်ဟောင်းကမြေကဘာပြိုကျမှုဖြစ်ပွားခဲ့ပြီးဖားကားမြို့နယ်မမုံဖားပြင်မလင်ချောင်စတဲ့ကျေးရွာတွေကရီမစေးကြောင်ရှာဖွေသူ28ဦးသီပျောက်ဆုံးသွားရာကနေ23ဦးအလောင်းကိုရှာဖွေသိရှိခဲ့တယ်လို့ဒေသခံကိုနောင်လတ်ကပြောပါတယ်။မြေအောင်နှမြုပ်တူတွေကိုဂူညရေးသိမ်းဖွဲ့တွေကနေဆက်ရန်တရားနဲ့ရှာဖွေရမှာမိုးရွာနေတဲ့အချိန်တွေကြောင့်ရှာဖွေရခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်။ဖခဒေသတွင်းမှာရေကြီးမြေပြိုမှုတွေလူသေဆုံးမှုတွေအစဉ်လူဖြစ်ပွားနေပြီး2018ခုနှစ်အတွင်းမှာဖခဒေသထဲမြေပြိုကျမှုကြောင့်သေဆုံးသူပေါင်း120ကျော်အထိရှိခဲ့ပြီးဖြစ်ပါတယ်။
ဇူလိုင်လထဲမှာမိုးဆက်တက်ရွာသွန်းမှုကြောင့်ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းနဲ့အရှေ့ပိုင်းတွေမှာရေကြီးရေရှမ်းမှုဖြစ်ပွားခဲ့လို့လူ၄ဦးထပ်မံတေဆုံးခဲ့ပြီးလျှာမြင့်ဧကပေါင်းများစွာပျက်စီးဆုံးရှုံးခဲ့ရပါတယ်။ရှမ်းပြည်မြောက်ပိုင်းလားရှုံးမြို့နယ်မှာနှစ်မြောင်ချောင်းနဲ့ချောင်းငယ်လေးတွေရေကြီးတာကြောင့်ဇူလိုင်လ28ရက်နေ့ကလူ၃ဦးကားတစ်စီးရေနဲ့မျောပါတေဆုံးခဲ့ပါတယ်။လားရှုံးမြို့နယ်ဤနိုင်အုပ်စုမှာတော့ ဩဂတ်လ၁ရက်နေ့ကဒေသခံနေရာကျော်ရေဘေးတင့်ကဘုံကြီးကျောင်းတွင်မှခေလုံနေကြရပါတယ်။ရှမ်းပြည်အရှေ့ပိုင်းမိုင်းဆက်မြို့မှာလည်းဇူလိုင်လ29ရက်နေ့တုန်းကတောင်ကဘာပြိုကျတာကြောင့်လမ်းအလုတ်သမား၃ဦးမြေပိမိသေဆုံးမှုရှိခဲ့ပါတယ်။
ရှင်းပြည်နယ်မှာနိုင်ငံရေးလူမှုရေးနဲ့လုံခြုံရေးအခြေအနေတိုးတက်မှုတွေရှိလာတဲ့အတွက်မလေးရှားနဲ့အိန္ဒိယကိုရောက်ရှိနေကြတဲ့ချင်းလူမျိုးတွေကိုဒုက္ခသည်ဖြစ်ခိုလုံခွင့်ပေးတော့မှာမဟုတ်ဘူးဆိုတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့ဆုံးဖြတ်ချက်ကိုချင်းနိုင်ငံရေးပါတီ6ခုကနေကန့်ကွက်လိုက်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးချင်းပြည်နယ်ရဲ့အနာဂတ်နိုင်ငံရေးနဲ့ငင်းချမ်းရေးအခြေအနေဟာကောက်ချက်ချဖို့စောနေသေးပြီးလက်ရှိချိန်မှာချင်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေခြင်းကြောင့်ထောင်နဲ့ချီတဲ့ချင်းလူမျိုးတွေအထိဒုက္ခရောက်နေတယ်လို့နိုင်ငံတကာကတိုင်းဒေသမျိုးကိုအနေရဆုံးလို့တတ်မှတ်နေချိန်မှာချင်းပြည်နယ်တခုတည်းကိုသာကွက်ပြီးတော့ငြင်းချမ်းတဲ့အနေသားရှိတယ်လို့ကောက်ချက်ချတာတရားမျှတမရှိဘူးလို့ချင်းနိုင်ငံရေးပါတီ6ခုဖြစ်တဲ့ချင်းတုတ်သက်ရေးပါတီချင်းမျိုးရာဒီမိုကရက်တစ်ပါတီချင်းဒီမိုကရေစီဖွဲ့ချုပ်အရှိုးချင်းမျိုးရာပါတီခူမီခမီအမျိုးရာပါတီတို့ကနေဇူလိုင်24ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးကန့်ကွက်လိုက်ကြတာဖြစ်ပါတယ်
မွန်မြင်နယ်ရေးမြွနယ်မှာတနေ့24နာရီပတ်လုံးလက်စစ်မီးဖြန့်ဖြူးပေးနေတဲ့ပုဂ္ဂလိကကုမ္ပဏီအတွက်ပြည်နယ်အစိုးရကတရားဝင်ခွင့်ပြုထားပေမဲ့လက်စစ်မီးရာခနှုန်းထားတွေကိုညှိနှိုင်းတတ်မှတ်ပေးထားတာမရှိတဲ့အတွက်လုပ်ငန်းရှင်နဲ့ဒေသခံတွေအကြားအငင်းပွားမှုတွေဖြစ်နေရတာလို့မွန်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါရယ်ရေးမြွနယ်လမိုင်းမြို့ပေါ်နဲ့အနီးတစ်ဝိုက်မှာလက်စစ်တပ်အားဖြန့်ဖြူးပေးနေတဲ့ဥစိန်ဝမ်ပိုင်ဘီထော့ကုမ္ပဏီဟာမူလလက်စစ်မီတာခတရုံနဲ့985ကျကောက်ခံမယ်လို့ပြောဆိုခဲ့ပြီးမိတက်စင်ပြီးတဲ့အခါမှာတော့တရုံနဲ့425ကျကောက်ခံလာတဲ့အပေါ်လက်မခံနိုင်တဲ့ဒေသခံတွေနဲ့လက်စစ်ဖြန့်ဖြူးသူလုပ်ငန်းရှင်တွေတွေ့ဆုံညှိနှိုင်းပွဲတရက်ကိုဇူလိုင်လ30ရက်နေ့ကမွန်ပြည်နယ်လွတ်တော်မှာပြုလုပ်ခဲ့ပါတယ်။ဒီညှိနှိုင်းပွဲမှာလမိုင်းမြို့ပေါ်အပါအဝင်အနီးတစ်ဝိုက်ကနှစ်ကရင်ကော့တွတ်မော့ကနင်တောင်ပြင်စတဲ့ကိုရွာကလက်စစ်မီလီယင်ညနိုင်ရေးကော်မတီတွေအဓိကတောင်းဆိုခဲ့တဲ့လက်စစ်မီတာခါရှော့ချဖို့ကိုတော့ဘီထော့ကုမ္ပဏီကမလိုက်လျောနိုင်တဲ့အတွက်သဘောတူညီချက်မရရှိခဲ့ပါဘူး
။ရခိုင်ပြည်နယ်ကြောက်ဖူမြို့နယ်မလေးကျွန်းနဲ့9မိုင်ကွာတန်စစ်မြစ်သွင်းမှာ3မိုင်ခန့်ရှိတဲ့ရေရောင်ပြောင်းလဲမှုပေါ်ပြီးနောက်ဒေသခံတွေနဲ့ရေလုံသားတွေစိုးရိမ်နေကြပါတယ်။အဲ့ဒီရေတွေကိုဇူလိုင်လ28ရက်နေ့ကကြောက်ဖြူခရိုင်အာနာပိုင်းတွေလှုပ်တော်ကိုယ်စားလှယ်တွေတရုတ် CMPC ကုမ္ပဏီတာဝန်ရှိသူတွေတွားရောက်စစ်ဆေးခဲ့ပြီးရေနမူနာတွေကိုစစ်သွေးနဲ့ရန်ကုန်မြို့တွေကိုသက်ခွဲဆန်းတတ်ဖို့အာနာပိုင်းတွေပြေးဖို့ထားတယ်လို့ဒေသခံတွေကလည်းပူးပေးထားပါတယ်။အခုရေရောင်ပြောင်းလဲမှုဖြစ်ပေါ်နေတဲ့နေရာဟာတရုတ်ရေနံတင်တင်ပေါ်တွေဝင်ဆွနေတဲ့လမ်းကြောင်းလေးမှာဖြစ်တယ်လို့မသေးကျွန်းပေါ်မှာရှိတဲ့တရုတ်ရေနံတူလန်ကန်တွေစေးကြောပြီးရေစိုးတွေကိုမြှင့်တဲ့ဆွန့်ပြစ်ရာကနေဖြစ်လာတယ်လို့ဒေသခံတွေကတန်တရားရှိနေပါတယ်။မြန်မာနိုင်ငံလက်စစ်နဲ့စွိုင်းဝင်ကြီးဌာန Facebook ဆွမ်းမြင်တာမှာအခုရေရောင်ပြောင်းလဲတဲ့နေရာရေနံတင်တင်ပေါ်တွေဝင်ထွက်ရလမ်းကြောင်းမဟုတ်သလိုအရောင်ပြောင်းနေတဲ့ရေမှာအနာမရှိဇီးငွေ့မတန်းတဲ့အတွက်ရေနံတွေကိုစေးကြောပြီးဆွန့်ထုတ်ရာကဖြစ်ပေါ်လာတာမဟုတ်ပဲပင်လယ်အောက်ခြေမှာတခုခုဖြစ်တဲ့အတွက်ရေရောင်ပြောင်းချင်တာဖြစ်တယ်လို့ဇူလိုင်လ29ရက်နေ့ကဖော်ပြထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမွန်ပြည်သူတွေလိုလားတောင်းတနေတဲ့မွန်နိုင်ငံရေးပါတီတပါတီရဲ့ပေါင်းစည်းရေးလုပ်ငန်းစဉ်အပြီးသတ်လှုပ်ဆောင်ခဲ့ပြီလို့ပါတီခေါင်းဆောင်တွေကပြောပါတယ်ပေါင်းစည်းပြီးပါတီနာမည်တစ်ကိုတော့ပြည်သူတွေရွေးချယ်အပြီးပါတီမှတ်ပုံတင်သွားမှာဖြစ်ပါတယ်မင်းရင်စနိုင်းကနေစူးစီးတင်ဆက်ထားပါတယ်
မွန်နိုင်ငံရဲ့ပါတီနှစ်ပါတီဖြစ်တဲ့မွန်မျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ဟာအပြစ်သက်ပေါင်းစည်းလိုက်ကြပြီလို့ဇူလိုင်23ရက်နေ့နှစ်ပါတီခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြအပြီးမှာအတည်ပြုထုတ်ဖော်ပြောကြားခဲ့ပါတယ်။နှစ်ပါတီအပြစ်သက်ပေါင်းစည်းတဲ့ခြေနေကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတွဲဖက်အသွေးမှုတင်နိုင်စံတင်ကအခုလိုပြောပါတယ
်။မွန်ပါတီကတခုဖြစ်သွားပြီပဲ။မတ်ပေါ်မတင်ရုံတမင်ပဲရှိတယ်။နှစ်လတော်တွင်တောင်းလတော်တွင်တော့ပင်စင်ကွင်းနဲ့ဆင်အောင်ပဲ။တော်တော်ဒီပေါ်ဒီပေါ်စီနေဆွေးအောင်ပဲဒီတော့ဟိုဟာပေါ်တဆဲတော့အလားတော့တခြားအောင်
ပေါင်းစည်းပြပါတီကိုဥဆောင်ဖို့အတွက်ဩက္ကဋ္ဌကိုနိုင်တင်အောင်ဒုဩက္ကဋ္ဌတဲ့နိုင်လှအောင်ဒုဩက္ကဋ္ဌနှင့်နိုင်ငွေသိန်းဒုဩက္ကဋ္ဌသုံးနိုင်ချမ်းတွယ်အထွေထွေအသွင်းရမှုတောက်တမင်းနွယ်ဆိုတွဲဖက်အသွင်းရမှု1 2 3 4 5 2ပဟိုအလောက်မှုဆောင်44ဦးဘိုးကော်မတီဝင်တရားဦးတို့ကိုတာဝန်ခွဲဝေပေးထားပါတယ်
ပါစီပီပါတီအတွက်အမည်ကိုပြည်သူလူထုကအကြံပြုထားတဲ့အမည်၄၉ခုထဲကစစ်စစ်ရွေးချယ်ပြီးအမည်၁၀ခုကိုတလအတွင်ပြည်သူလူထုရဲ့စန္ဒကိုခံယူပြီးပါတီအမည်၁၁ခုကိုရွေးချယ်တတ်မှတ်သွားမယ်လို့မော်မျိုးသားပါတီတွဲဖက်သွေးရမှုတဲ့နိုင်လီတမကပြောပါဗျာ။ကြာ
ကြာတတ်မှတ်လိုက်တဲ့အမည်၁၀ခုကိုကျွန်တော်တို့တဖက်မျိုးနဲ့ပါတီကကျွန်တော်တို့ကခြားပြမယ်။အဲတက်ဆိုင်ရမျိုးနဲ့၁၈၁၈မျိုးနဲ့အားလုံးကတက်လာတဲ့အမည်ကအများစုကလက်ခံရွေးချယ်တဲ့အမည်ကိုကျွန်တော်တို့ကသွားတယ်
မွန်နပါတီရောဟာပေါင်းစည်းရဲနဲ့ပတ်သက်ပြီးကြားခံညှိနှိုင်းပေးတဲ့အဖွဲ့မပါပဲဘာတီချင်းချင်းကြားတွေ့ဆုံဆွေးနွေးချင်းဖြင့်ကြိုးပမ်းသွားမယ်ဆိုပြီး2019ခုနှစ်ဇွန်လခကထောက်ဖော်ပြောကြားခဲ့ပြီးနောက်ပေါင်းစည်းရဲအတွက်နပါတီကိုယ်စားလှယ်တွေအကြမ်းကြမ်းတွေ့ဆုံဆွေးနွေးလက်ခဲ့ကြရမှယခုဆိုလျင်အပြစ်သက်ပေါင်းစည်းကြပြီးဖြစ်ပါတယ်
ဆက်ပြီးတော့ဇူလိုင်လ17ရက်နေ့ကနေ16ရက်နေ့အထိနေပြည်တော်မှာကျင်းပတဲ့21ရာစုပင်လုံနီလာခံတတိယအကြိမ်ကျင်းပခဲ့ရမှာတနိုင်ငံလုံးအပြည့်ရထားတဲ့ RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကနေတက်ရောက်ခြင်းမရှိခဲ့ပါဘူး။ဘာကြောင့်သွားမတက်တာလဲဆိုတဲ့အပေါ်နမ်ဟုံကနေဆက်သွယ်မေးမြန်းခဲ့ရမှာဗိုလ်ချုပ်ကြီးရွှေစစ်ကအခုလိုစတင်ပြောဆိုပါတယ်
။အန်ဟုံကွာနဲ့မင်းမီယို3လောင်းကနေလောင်လုံနဲ့ပန်ကုန်ပန်လုံကမ်းန
ဲ့ပါကြောင့်ဒီညီလာခံမတက်လဲဆိုတော့အကြောင်းရင်း၃ချက်ရှိပါတယ်ပထမချက်ကတော့ဒီညီလာခံကြီးဟာအကျိုးမရှိဘူးသူတို့ဆွေးနွေးတာတွေက၂ချက်ပဲရှိတယ်အမျိုးသမီးအခွင့်အရေးနဲ့လူမျိုးစုအခွင့်အရေးပဲလေနိုင်ငံရေးမပါဘူးဒီညီလာခံကြီးကပြောရမယ်ဆိုရင်အစိုးရကနာမည်ကောင်းယူအမျက်ထုတ်ခဲ့တဲ့ညီလာခံပဲဖြစ်တယ်ပြည်သူလူထုနဲ့ကဘာကိုလိန်ညာဖို့လုပ်တဲ့ညီလာခံပဲတွားတက်ရင်လည်းထိုင်ပြီးနားထောင်ရုံပဲလေကျွန်တော်တို့ကတင်ပြဆရာမှမရှိတာတင်ပြလေအစိုးရဘက်ကလက်ခံနားထောင်တာမဟုတ် UPDJC ကဆွေးနွေးတာတော့မှလုံခြုံရေးအတွက်ဘာမှမရဘူးအခုကြံနေခဲ့တဲ့ဟာက NCA ငင်းချမ်းရေးဒါတွေကရှေ့လည်းမတက်ဘူးနှောက်လည်းမဆုပ်ဘူးဒါတတ်မတော်ကြောင့်ပဲ
တင်ညီလာခံကတိုင်းရင်းသားလူမျိုးစုတွေအတွက်ဘာအကျိုးမြတ်တွေရရှိတယ်လို့မြင်မိလဲရှင
်ချမ်းပါပနဲကွန်းငံကပါ
လူထုအတွက်ဘာမှအကျိုးမရှိဘူးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခုနှစ်ဖွဲ့လာတက်လဲဘာမှတင်ပြခွင့်မရခဲ့ဘူး
ဟုတ်ကဲ့တချုပ်ကြီးမေအောင်လိုင်ပြောသွားတဲ့မိန့်ခွန်းအပေါ်မှာဘယ်လိုမြင်ပါသလဲရှင
်မတွေ့ဘူးခေါမိနောင်လျန်လာကမ်းနေနေမဖြစ်နေမှာလား
တချုပ်ကြီးပြောတော့တဲ့အထဲမှာမှန်တဲ့အချက်တွေအနည်းချင်းရှိပါတယ်သူပြောတဲ့အထဲမှာဒီကနေ့အခြေအနေနဲ့လုံးဝမကန့်ညီတာတွေပါတယ်တကယ်လို့သူပြောတဲ့အတိုင်းလိုက်မလုပ်ရင်ငင်းချမ်းရေးလမ်းစီမှာသူတို့လိုက်မှာမဟုတ်ဘူးလို့ပြလိုက်တယ်လို့ပါပဲ2008အတိုင်းလိုက်မလုပ်ရင် NCA လည်းပြက်စီးမှာပဲ
အခုအချိန်ဒီကိုကြည့်မယ်ဆိုရင် 2008 ဖွဲ့စည်းပုံကိုပြင်ဆင်ပြီးလူထုလိုချင်တဲ့ Federacy ကိုလမ်းနိုင်ဖို့အနေထားရှိပါသလားရှင
်မွန်မေဆောင်ပြန်နဲ့ပုံလုံးနဲ့မှယူဒီ
2008 ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုတာက NLD မှာတိကမှုတည်ပါတယ်လူထုနဲ့နိုင်ငံရေးပါတီရဲ့အင်အားလည်းအရေးပါလာပါတယ် NLD အနေနဲ့ကတော့နိုင်ငံတော်ကိုဒီမိုကရေစီဖြစ်အောင်ပြင်ချင်တာပဲလေတော်အောင်ဆန်းစုကြည်ကဒါပေမဲ့စစ်တပ်ကကန့်လန့်ပိတ်ထားတော့တူလဲဘာမှမတတ်နိုင်ဘူး
ဟုတ်ကဲ့အခုလိုဖြေကြားပေးတဲ့အတွက် RCSS SSA ဥက္ကဋ္ဌဘိုလ်ချုပ်ကြီးရစကိုကျေးဇူးတင်ရှိပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မွန်ပြည်နယ်အတွင်းဇူလိုင်လတတိယအပတ်ခန့်ကစတင်ရွာသွန်းခဲ့တဲ့မိုးကြောင်ဘီလင်းတထုံကြိုက်ထုံမော်လမြိုင်နဲ့ကြိုက်မယောတို့မှာရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးလူဦးရေ12,000ကျော်ရေပေးကင်ဆယ်ရေးစခန်းကိုပျောက်ရွှေ့ခဲ့ရပါတယ်ကချင်ပြည်နယ်ဖက်ကတ်မြို့နယ်ကြောက်စိမ်းသူဖော်ရဲလုတ်ကွက်ကကဘာမြေပြိုကျခဲ့ရမှာတေဆုံးလူ23ဦးရဲ့အလောင်းကိုပြန်လည်တွေ့ရှိခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ VOA မြန်မာပိုင်းကဆက်ပြီးတော့အသံလွှင့်နေပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားသိမ်းပိုက်ဖို့စူးစမ်းမှုအတွက်အမေရိကန်ပြည်ထောင်စုကလက်ခံဖို့ဖြစ်နိုင်ခြေမရှိကြောင်းဇူလိုင်လ25ရက်နေ့မှာအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်တစ်စောင်ထုတ်ပြန်ပြီးရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပြောဆိုလိုက်ပါတယ်။2014 February 29ရက်နေ့မှာစစ်တပ်အဆောင်ရောင်တွေလုံးဝဆင်မထားတဲ့မြန်မာဖုံးတွေနဲ့ရုရှားတပ်တွေကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်တဲကိုထိုးဖောက်ဝင်ရောက်ခဲ့ပြီးကိုပိုင်အုပ်ချုပ်ခွင့်ရခရိုင်းမီးယားဒေသရဲ့လွှတ်တော်ကိုသိမ်းပိုက်ခဲ့တယ်လို့ကျွန်းဆွယ်တလွှားမဟာဗျူဟာကျတဲ့နေရာတွေကိုပါသိမ်းပိုက်ခဲ့တာဖြစ်ပါတယ်။ဒါဟာခရိုင်းမီးယားမှာရုရှားလိုလာတဲ့အစိုးရတပ်ကိုထူထောင်ဖို့အတွက်ဖြစ်လာစေတယ်လို့မတ်လထဲမှာတော့ တရားမဝင်ပြည်လုံးချုပ်ဆန္ဒခံယူပွဲအတူရန်ကိုကျင်းပပြီးယူကရိန်းဒေသမှာရုရှားရဲ့ကျူးကျော်မှုကိုတရားဝင်ဖြစ်ဖို့အတွက်ကြိုးစားခဲ့တဲ့အထိဖြစ်လာစေပါတယ်။ရုရှားဟာသူ့ရဲ့2014ယူကရိန်းကိုကျူးကျော်မှုနဲ့ခရိုင်းမီးယားကိုသိမ်းပိုက်မှုကနေတဆင့်ဘယ်နိုင်ငံကိုမှနောက်တဲ့နိုင်ငံကအင်အားသုံးပြီးနယ်စပ်မြင့်အပြောင်းလဲမလုပ်ရတဲ့ဒီမိုကရေစီနိုင်ငံတွေရဲ့နိုင်ငံတကာစီးပင်းစည်းကမ်းအခြေခံမူဝါဒကိုဖျက်ဆီးပစ်ဖို့အတွက်ကြိုးစားခဲ့တယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။အရင်ဆိုဗီယက်ပြည်ထောင်စုဖြစ်ခဲ့တဲ့ရုရှားဟာဘော်တိတ်ပင်လယ်တစ်ဝိုက်ကနိုင်ငံတွေဖြစ်တဲ့အက်စတိုးနီးယား၊လတ်ဗီးယားနဲ့လစ်သူရေးနီးယားနိုင်ငံတွေကိုကျူးကျော်သိမ်းပိုက်ခဲ့တာနဲ့ပတ်သက်ပြီးလက်မခံကြောင်းကြေညာတဲ့ဝဲလက်စ်ကြေညာချက်ကိုလွန်ခဲ့တဲ့နှစ်ပေါင်း80လောက်ကအမေရိကန်ပြည်ထောင်စုကထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်ဟာနောက်ထပ်နှစ်ပေါင်း90လောက်ထိဆိုဗီယက်ပြည်ထောင်စုပေါ်မှာထားတဲ့အမေရိကန်ရဲ့မူဝါဒအတွက်အုတ်မြစ်တစ်ဖွဲဆက်ပြီးရှိနေအောင်မှလည်းဖြစ်ပါတယ်။အင်အားသုံးတာဒါမှမဟုတ်အင်အားကိုပြပြီးချင်းချောက်တဲ့ဘယ်ဆိုးဝါးတဲ့လောက်ရမျိုးကိုမဆိုအမေရိကန်လူလူကဆန့်ကျင်ကြောင်းဝဲလက်စ်ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အချုပ်အခြာအာဏာပိုင်နိုင်ငံတနိုင်ငံရဲ့ဘလောက်ပဲသိငယ်တဲ့ပြည်တွင်းရေးကိုဖြစ်ပါစေနိုင်ငံတနိုင်ငံရဲ့အစိတ်ပိုင်းတစ်ခုကိုဘလို့ပုံစံမျိုးနဲ့ပဲဖြစ်ဖြစ်ဂျန်းဝင်နှောက်ရက်ခဲဘလောက်ပဲအင်အားကြီးနေပါစေကန့်ကွက်ကြပါလေဒီအခြေခံမူဝါဒဟာဘယ်တော့မှပြောင်းလဲမှာမဟုတ်ဘူးလို့ဝန်ကြီးပွန်ပီယိုကပြောပါတယ်နိုင်ငံတကာဥပဒေကိုချိုးဖောက်ပြီးနယ်မြေတစ်ခုလုံးကိုအင်အားသုံးသိမ့်ပိုက်ပြီးအတိမတ်ပြုတ်ဖို့အတွက်ကြိုးစားတဲ့ရုရှားအစိုးရရဲ့လုပ်ရက်ကိုဒီ1940ဝဲလက်စ်ကြေညာစံတန်းတဲ့ကလိုပဲအမေရိကန်ဘက်ကလက်မခံဘူးလို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ခရိုင်းမီးယားကိုသိမ်းပိုက်ဖို့အတွက်ရုရှားရဲ့ကြိုးပမ်းမှုကိုအမေရိကန်ပြည်ထောင်စုကသူ့ရဲ့မဟာမိတ်တွေ၊မိတ်ဆွေတွေ၊နိုင်ငံတကာအသိုင်းအဝိုင်းတွေနဲ့အတူလက်တွဲပြီးကန့်ကွက်သလိုယူကရိန်းနိုင်ငံသူ့ရဲ့နယ်မြေပြန်ရတဲ့အထိဒီမူဝါဒအတိုင်းပဲဆက်ပြီးလှုပ်သွားမှာဖြစ်ကြောင်းလည်းကြေပြူပါတယ်။ဒါအပြင်ရုရှားရဲ့ဒီလှုပ်ရက်တွေဟာနိုင်ငံကြီးသားမပိသသလိုဒါဟာနိုင်ငံတကာအသိုင်းအဝိုင်းကနေကိုကိုကိုအထီးကျန်ဖြစ်စေမဲ့လမ်းကိုရွေးခဲ့တယ်လို့ဖြစ်နေတာဟုတ်ရုရှားအနေနဲ့ကာလကြာရှည်စွာသူ့ကျင်းညာထားတဲ့မူဝါဒတွေကိုလေးစားဖို့နဲ့ခရိုင်းမီးယားကိုသိမ်းပိုက်ထားမှုတွေအဆုံးသတ်ပေးဖို့အတွက်အမေရိကန်ဘက်ကတောင်းဆိုကြောင်းလဲဝန်ကြီးမိုက်ပွန်ပီယိုကပြောကြားခဲ့ပါတယ
်မေဂန်ဆိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ရတာကအမေရိကန်ဆွဲရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အာဘော်မဟုတ်ကြောင်းတီးပေးရပါတယ်ခင်ဗျာ VO မြန်မာပိုင်းကတောက်ကြနေမနက်ခင်းစီစဉ်ကိုဆက်ပြီးတော့တန်ထွက်နေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုချကျော်သိန်းကြီးညာပေးပါလိမ့်မယ
်အမေရိကန်ပြည်ထောင်စုမှာကျင်းပဖို့ရှိတဲ့ယူကော့ပွဲတွေကိုဝင်ရောက်နှောက်ယှက်ဖို့ရုရှားနဲ့တခြားနိုင်ငံတွေကလှုပ်လှမ်းနိုင်ခြေရှိတာတွေပေါ်စိုးရိမ်ကြောင်းနဲ့တံပြန်လှုပ်ဆောင်ချက်တွေကိုခိုင်မာလုပ်နေတဲ့အကြောင်းအမေရိကန်လူမျိုးရေးဆိုင်ရာထိတန်းကောင်းဆောင်တွေအားလုံးရှာရှာပပပူးတွဲပြီးဂျာတာဘရီနီကသမရအင်ပီရိုမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားပါတယ်။အမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးဒန်ကုတ်စ်ကအမေရိကန်ပြည်ထောင်စုအားနည်းအောင်နဲ့အကွက်ကွက်ပြပြဖြစ်အောင်လုပ်ဖို့ရုရှားကကြိုးစားနေတာကိုကျွန်တော်တို့ဆက်ပြီးတွေ့နေရပါတယ်လို့ပြောပါတယ်။ဇင်ဘာဝေနိုင်ငံရွေးကောက်ပွဲမှာလက်ရှိသမရအမ်မဆန်မနန်ကန်ကွာအနိုင်ရရှိတယ်လို့ဇင်ဘာဘူရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါပြီ။ဇင်ဘာဝေနိုင်ငံနေမီဆေကူစလုံးမှာမနန်ကာကွာကမဲရီအတွက်အားလုံးရဲ့ 50.8% ခန့်လုံးရပြီးအတိုက်ခံကောင်းဆောင်နယ်ဆန်ချာမီစာက 44.3% ခန့်လုံးရတယ်လို့ကြေညာပါတယ်။ရခိုင်ရေးအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းတာကိုအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကကြိုဆိုလိုက်ပါတယ်။စင်ကာပူနိုင်ငံမှာဩဂုတ်လ2ရက်နေ့ကကျင်းပတဲ့57ချီမြောက်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်တွေမှာလို့ဖော်ပြထားတာပါ။ဒါ့အပြင်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးတည်ဆောက်နိုင်ဖို့စသည်အားဖြင့်ရခိုင်ပြည်နယ်မှာရေရှည်ခိုင်မာပြီးဒန်းလူညီများတဲ့ဖွံ့ဖြိုးတိုးတက်မှုဖြစ်လာဖို့ကြိုးပမ်းနေတာတွေကိုဆက်ပြီးထောက်ခံသွားမယ်လို့လည်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေကပြောပါတယ်။စင်ကာပူကအင်ရှင်မြလက်ခံကျင်းပတဲ့အရှေ့အခြားဒေသကြီးအစုအဝေးနဲ့ ASEAN Regional Forum ERF အစည်းအဝေးတွေကိုတက်ရောက်မဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအခုမလေးရှားနိုင်ငံမှာရောက်နေပြီဖြစ်ပြီးစင်ကာပူကိုခရီးဆက်ပါမယ်ခင်ဗျာ
။ကိုကျော်သိန်းတင်ပြခဲ့တာပါခင်ဗျာ။အခုမနေ့အစည်းအဝေးထုတ်လွှင့်ရမှုကမတ်ဆုမြန်မာမှာတာမိုင်းဆိုင်အင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ VO ကိုအခုလိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်ခင်ဗျာ။ကျွန်တော်ကြောင်းလွန်ပါ
This program has come to you from the Voice of America, Washington.